Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တော်ရှင်များရှင် VOA American တန်ရဲ2018ခုနှစ်စက်တင်ဘာလ25ရက်အင်္ဂါနေ့ညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီညအစီအစဉ်တွေကိုတာဝန်တင်ဆက်ပေးသွားပါမယ
်ကျမသင်္ကီထိုက်ပါရှင်ဒီညပိုင်းသတင်းတွေကိုမတ်ဤတန့်စင်တဲ့အထူးချိန်ညမှာပါခုလသမ္မတအထူးညီလာခံမှာမကြခင်မှာပဲ American သမ္မတ Trump မင်ခွန်းပြောဖို့ရှိနေပါတယ်ရိုဟင်ဂျာတွေပေါ်ကြမ်းကြုတ်ရက်စက်မှုတွေကိုကြီးကြပ်ကုတ်ခဲ့ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုအလို့ရှိတယ်ဆိုတဲ့ကြီးညာချက်တွေကိုနယူးယောက်မြို့တဝမ်းမှာကတ်ထားပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကြားကြရပါမယ်ရှင
်ဟုတ်ကဲ့ပါရှင်အင်္ဂါညနေခင်းအတွက်ထိတ်တန့်ရောက်တဲ့လွှာမှာတော့ရခိုင်ပြည်နယ်ကတိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေထွက်ပြေးခဲ့ရတဲ့အထိလုံခြုံရေးတပ်ဖွဲ့တွေကစိုးဝါတဲ့လူခွင့်ရချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းအမေရိကန်နိုင်ငံရေးဝန်ကြီးဌာနကအစီရင်ခံစာတစ်တဆောင်ထုတ်ပြန်ပြောဆိုလိုက်တဲ့အတွက်နိုင်ငံရေးကဲခတ်တွေကဘယ်လိုခံမှန်းကြပါသလဲ
ကုလသမဂ္ဂကကျွန်တော်တို့ထုတ်ပြန်ထားတဲ့ဒီ Fact Finding Mission ကလည်းဒါတွေကိုထောက်ပြတာအခုတခါချက်ပြီးတော့တီးတန့်ထပ်လုပ်တဲ့အမေရိကန်အစိုးရ
ညီမျှချင်းမြန်မာလူခွင့်ရအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းပြောသွားတာပါသတင်းပြေဆုံးကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီသတင်းနဲ့အတူရခိုင်ပြည်နယ်မြောက်ဦးမြို့မှာဒီနှစ်ဆန်းပိုင်းဆန္ဒပြလှုပ်ရှားမှုတွေအတွင်းဖမ်းဆီးခံရတဲ့လူငယ်၈ယောက်ကိုမင်းကပြန်လွတ်ပေးပြီးနောက်မှာပဲပြန်လည်ဖမ်းဆီးလိုက်ပြီးဒီကနေ့ရုံးထုတ်စစ်ဆေးခဲ့တဲ့အကြောင်းဟာတာတရုတ်ဆောင်အောင်ရဲထွေးတည်ဆုံမှုနဲ့ပတ်သက်ပြီးလက်ငွေရယူခဲ့ရတဲ့ဆိုတာစစ်ဆေးပေါ်ပေါက်ခဲ့လို့အရေးယူခံထားရတဲ့ရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ဦးဟန်ထူအပါအဝင်အစ်စ်မြင့်ဥပဒေအရာတန်းတချို့ကိုအဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့အရေးယူနိုင်ဖို့တိုင်းတရားရုံးမှာဆွဲချက်တင်လိုက်တဲ့အကြောင်းစတဲ့သတင်းတွေကိုနားဆင်ရမှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့မိုက်တန်စင်တို့ကပြောပြပေးပါရှင
်ကုလသမဂ္ဂရဲ့နှစ်ပတ်လည်အထွေထွေညီလာခံကိုတက်ရောက်လာကြတဲ့ကမ္ဘာခေါင်းဆောင်တွေကိုဒီကနေ့မကြာခင်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်မိန့်ခွန်းပြောမှာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်တုန်းကတော့မြောက်ကိုရီးယားကိုလုံးဝဖျက်ဆီးပစ်မယ်လို့ချင်းချောက်ခဲ့တဲ့သမ္မတထရန့်အနေနဲ့ဒီနေ့ကုလသမဂ္ဂထွေထွေညီလာခံမှာဘလို့သတင်းစကားတွေတည်ဆောင်လာမလဲဆိုတဲ့အပေါ်အများကပူပန်နေကြပါတယ်ဒီနေ့မှာတော့သမ္မတထရန့်အနေနဲ့အီရန်အရင်းနဲ့ပတ်သက်ပြီးဖိအားပေးပြောဆိုမယ့်အနေအထားရှိပါတယ်တချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုနယူးယောက်မှာဒီသတင်းပတ်ကျင့်ပါတဲ့ကုလသမဂ္ဂထွေထွေညီလာခံမှာအမေရိကန်သမ္မတနဲ့တွေ့ဆုံဖို့အစီအစဉ်မရှိဘူးလို့အီရန်သမ္မတဟာဆန်ရူဟာနီကပြောဆိုလိုက်ပြီးအမေရိကန်သမ္မတဘက်ကတွေ့ဆုံဆွေးနွေးဖို့လမ်းဖွင့်ထားတယ်ဆိုပြီးမှတ်ချက်ပေးပြောဆိုထားချက်ကိုပေးချလိုက်ပါတယ်။အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကြားရရှိထားတဲ့2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကနေပြီးခဲ့တဲ့မေလကနှုတ်ထွက်ပြီးအီရန်အပေါ်စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုပြန်လည်ချမှတ်ခဲ့တဲ့သမ္မတထရန့်နဲ့တွေ့ဆုံဆွေးနွေးမဲ့အစီအစဉ်မရှိဘူးဆိုတာကိုအီရန်သမ္မတရိုဟာနီကအမေရိကန် NBC ရုပ်သံနဲ့မနေ့တနင်္လာနေ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားတာဖြစ်ပါတယ်။
အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်နာမည်တင်သွင်းခံထားရသူ Brett Kavanaugh ကလိင်ပိုင်းဆိုင်ရာမတော်တရားလုပ်ခဲ့တဲ့ဆိုရဆွဆွဲချက်တွေကိုညင်းဆိုလိုက်ပြီးတော့တရားရုံးချုပ်တရားသူကြီးအဖြစ်အမည်စင်းတင်သွင်းခံရမှုကနေနှုတ်ထွက်မှာမဟုတ်ဘူးလို့လည်းပြောဆိုလိုက်ပါတယ်။ဆွဆွဲချက်တွေထွက်ပေါ်လာပြီးတဲ့နောက်ပထမဆုံးရုပ်သံအင်တာဗျူးဖြစ်မနေ့တင်လာနေတဲ့က Fox News ရုပ်သံနဲ့တွေ့ဆုံတော့မှာတော့ Kavanaugh ကသူ့အနေနဲ့ဘသူကမှလိင်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့တာမရှိတဲ့အကြောင်းနဲ့အထက်တန်းကျောင်းမှလည်းမရှိသလိုဘယ်တော့မှမရှိခဲ့ဘူးလို့ပြောဆိုသွားတာပါ။ဆွဆွဲချက်တွေကြောင့်သူကိုနာမည်စင်းတင်သွင်းမှုလုပ်ငန်းစဉ်ကိုအထူးခံမှာမဟုတ်ဘူးလို့လည်းတရားသူကြီးကေဗနော့ကပြောဆိုခဲ့ပါတယ်။သူ့ရဲ့ခုံတိတ်ခါတဲ့နာမည်ကိုကာကွယ်နိုင်မဲ့မျှတတဲ့လုပ်ငန်းစဉ်ဖြစ်ဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။အထက်တန်းကျောင်းသားဆေဂျော်သက်အရွယ်1982ခုနှစ်ကပါတီတစ်ခုမှာကေဗနော့ကလိင်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့ပါတယ်လို့ဆွဆွဲထားတဲ့ Christine Blasey Ford နဲ့အတူလာမယ့်ကြာသပတေးနေ့မှာကေဗနော့ကိုအထက်လွှတ်တော်တရားရေးကော်မတီရှေ့မှောက်စစ်ဆေးကြားနာမယ်လို့ခန့်မှန်းထားရပါတယ်။ကေဗနော့ကလိင်ပိုင်းဆိုင်ရာမတော်တရားလုပ်ခဲ့တဲ့ဆိုတဲ့အမျိုးသမီးတယောက်ကထပ်ပြီးတော့ဆွဆွဲချက်ထွက်ပေါ်လာပြီးတဲ့နောက်တနေ့မှာပဲကေဗနော့ကရုပ်သံတွေ့ဆုံမေးမြန်းခန်းလှုပ်ဆောင်ခဲ့ရလဲဖြစ်ပါတယ်။ရေးတက္ကသိုလ်ရဲ့1983-84ပညာသင်နှစ်အတွင်းတက္ကသိုလ်အဆောင်ခံပါတီတစ်ခုမှာကေဗနော့ကအဖော်ချုပ်လုပ်ခဲ့ပါတယ်လို့ Deborah Ramirez ကဆွဆွဲချက်ကိုအထက်လွှတ်တော်အမတ်နှစ်ယောက်ကစုံစမ်းနေတဲ့အကြောင်းတင်းငွေနေ့မှာနယူးယောက်ကစာဆောင်ကဖော်ပြခဲ့ပါတယ်
။သွင်းကုန်တွေအပေါ်အခွန်စည်းချက်ကောက်ခံမှုအသစ်တကျော့ဆောင်ရွက်ထားတာကြောင့်အမေရိကန်နဲ့ကုန်သွယ်ရေးဆွေးနွေးဖို့မဖြစ်နိုင်ဘူးလို့တရုတ်ဘက်ကပြောဆိုလိုက်ပါတယ်။ဒေါ်လာဘီလီယံ200တန်ဖိုးရှိတရုတ်သွင်းကုန်တွေအပေါ်အမေရိကန်ဘက်ကအခွန်ကောက်ခံလိုက်ပြီးတရုတ်ဘက်ကလည်းလက်တုံပြန်တဲ့အနေနဲ့ဒေါ်လာဘီလီယံ60တန်ဖိုးရှိအမေရိကန်သွင်းကုန်တွေအပေါ်အခွန်ကောက်ခံမှုတွေကမနေ့တနင်္လာနေ့မှာစတင်တက်ရောက်ပါတယ်။ အမေရိကန်ဆိုရဘက်ကကြဲကြဲပြန့်ပြန့်ကန့်သတ်ချက်တွေလှုပ်လာတဲ့အနေအထားမှာဆွေးနွေးပွဲကိုဘလို့ရှစ်ဆက်လုပ်လို့ရနိုင်မလဲဆိုပြီးတရုတ်ဒုတိယကုန်သွယ်ရေးဝန်ကြီးဝမ်ရှုဝမ်ကဒီကနေ့အင်ကာနေ့ဘေကျင်းမြို့တော်မှာသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်ဒီချင်းနေကလက်ဘင်းကိုဓာတ်နဲ့ထောက်ထားသလိုမျိုးဖြစ်နေတယ်လို့လည်းတရုတ်ဒုတိယကုန်သွယ်ရေးဝန်ကြီးကပြောဆိုခဲ့တာပါဒူဝင်ကြီးဝမ်ကပြီးခဲ့တဲ့ဩဂုတ်လအတွင်းတရုတ်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်မှာလက်ရောက်ဆွေးနွေးခဲ့သူလည်းဖြစ်ပါတယ်အခုအမေရိကန်ဘက်ကအခွန်ကောက်ခံလိုက်တဲ့တရုတ်ကုန်ပစ္စည်းတွေထဲမှာတော့လျှက်စစ်ပစ္စည်းအစားအသောက်အိမ်သုံးပစ္စည်းကိရိယာတွေပါဝင်ပါတယ်အမေရိကန်ဘက်ကတရုတ်သွင်းကုန်တွေအပေါ်ဆေးရခိုင်နှုန်းအခွန်စည်းချက်မှုနဲ့စတင်လိုက်ပြီး2019ခုနှစ်ဇန်နဝါရီလ1ရက်နေ့ရောက်မှာတော့25ရာခိုင်နှုန်းအထိအခွန်တိုးကောက်မှာဖြစ်ပါတယ်တရုတ်ဘက်ကအမေရိကန်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ကုန်ကောက်ခံလိုက်တဲ့အထက်မှာတော့တဘာဝဓာတ်ငွေလောင်စာရေလဲပါဝင်ပါတယ်ရှင်
။အီရန်နျူကလ িয়ার သဘောတူညီချက်ကနေပြီးတော့အမေရိကန်ပြည်သူနှုတ်ထွက်သွားပြီးတဲ့နောက်မှာတော့အမေရိကန်ရဲ့ပိတ်ဆို့တန်ခတ်မှုကိုရှောင်လွှဲတဲ့အနေနဲ့ဂျန်နဲ့ငါးနိုင်ငံတို့ကအီရန်အစိုးရနဲ့စီးပွားရေးလုံနေတဲ့ကုမ္ပဏီတွေဆက်ပြီးတော့လုပ်ငန်းလုံခြုံနိုင်ရေးငွေပေးချေနိုင်မဲ့စနစ်တွေတစ်ခုကိုဖန်တီးဖို့သဘောတူလိုက်ပါတယ်။ဥရောပသမဂ္ဂ EU မှာလုပ်မဲ့ Special Purpose Vehicle SPV ဆိုတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ပြည်ထောင်ပြင်သစ်ဂျာမနီ၊ရုရှား၊တရုတ်နဲ့အီရန်တို့ကကုလသမဂ္ဂမှာမနေ့တင်းလာနေနှောင်းပိုင်းမှာပဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဆက်သုံးစီအပါအဝင်အီရန်ရဲ့တင်ပို့ကုန်တွေနဲ့ပတ်သက်ပြီးတော့ငွေပေးချေနိုင်မှုဒီနီလန်တစ်ကိုဖန်ပြလိုက်တာဖြစ်တဲ့အကြောင်းကြေညာချက်မှာဖော်ပြထားတာပါ။ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ SPV ကနေပြီးတော့အီရန်နိုင်ငံကိုတရားဝင်ငွေကြေးလွှဲပြောင်းပေးနိုင်မယ်အပြင်ဥရောပသမဂ္ဂကပြဋ္ဌာန်းထားတဲ့ဥပဒေတွေအတိုင်း EU မှာရှိတဲ့ကုမ္ပဏီတွေအနေနဲ့လည်းအီရန်တို့တရားဝင်ကုန်သွယ်နိုင်မှာဖြစ်တယ်လို့တခြားနိုင်ငံတွေအတွက်လည်းလမ်းဖွင့်ပေးနိုင်လိမ့်မယ်လို့ EU ရဲ့နိုင်ငံခြားမူဝါဒရေးရာအကြီးအကဲ Federica Mogherini ကပြောဆိုလိုက်ပါတယ်။ဖနာယီကအခုလိုသဘောတူညီခဲ့ကြတာဟာအီရန်နိုင်ငံဘက်ကနျူကလ িয়ার စီစဉ်ကိုရပ်သိမ်းရင်စီးပွားရေးအရကြက်တဲတဲ့တန်ခတ်ပိတ်ဆို့မှုတွေရပ်သွားမယ်ဆိုတော့2015ခုနှစ်ကရထားတဲ့သဘောတူညီချက်ကိုထိမ့်သိမ့်ဖို့ရည်ရွယ်ချက်ဖြစ်တယ်ဆိုပြီးတော့မော်ဂါရီနီကပြောဆိုခဲ့ပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရိုဟင်ဂျာတွေအပေါ်ကြမ်းကြုတ်ရက်စက်မှုတွေကိုကြီးကြပ်ကုတ်ကဲခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအလိုရှိတယ်ဆိုတဲ့ကြေညာချက်ပုံတွေနယူးယောက်မြို့တဝမ်းမှာကတ်ထားပါတယ်မြန်မာနိုင်ငံတွင်းတာဝန်ခံမှုရှိလာစေရေးလှုပ်ရှားမှုအနေနဲ့လူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့ Amnesty International ကဆောင်ရွက်တာပါနယူးယောက်တဝမ်းကလမ်းတွေပေါ်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ပုံတွေပေါ်မှာတော့အစွန်းလိုက်ပြုံးလိုက်တက်ဖြတ်မှုအတွက်အလိုရှိတဲ့သူ့ကိုမလွတ်စင်နဲ့လို့ရေးသားထားတာတွေနောက်လွတ်မြောက်လာတဲ့ရိုဟင်ဂျာတွေရဲ့သူတို့အတွေ့အကြုံပြောပြချက်တွေကိုဖော်ပြထားပါတယ်83ချိန်မြောက်ကုလသမဂ္ဂထူထူညီလာခံကျင်းပချိန်နယူးယောက်မြို့မှာမြန်မာကိုယ်စားလှယ်အဖွဲ့အပါအဝင်ကဘာတဝန်းကခေါင်းဆောင်တွေရောက်ရှိနေချိန်မှာပဲ AI အဖွဲ့ကြီးရဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပုံတွေကိုမြို့တဝန်းကပ်ပြီးလှုပ်ရှားမှုဖော်ဆောင်ခဲ့တာပါနယူးယောက်မြို့ကအထင်ကရနေရာတွေအပါအဝင်နေရာ30လောက်မှာ Amnesty International ရဲ့အဖွဲ့ကြီးကပိုစတာတွေကတ်ထားတာဖြစ်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာမြန်မာနိုင်ငံတွင်းလူသားထုအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုကြီးကြပ်ခဲ့မှုအတွက်တာဝန်ရှိတဲ့ကမ္ဘာခေါင်းဆောင်တွေအနေနဲ့တာဝန်ယူမှုတာဝန်ခံမှုအတွက်ဆွေးနွေးကြတဲ့အချိန်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့မျက်နှာကိုစိတ်ထဲမှာဆွဲမြဲသွားစေလိုတယ်လို့ AI အဖွဲ့ကြီးရဲ့အတွင်းရေးမှူးချုပ်ကူမီနီဒိုကပြောပါတယ်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောင်လှိုင်ကတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေကိုစီစစ်လက်ခံမှာဖြစ်ကြောင်းဒါပေမဲ့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်မှုကိုတော့ဘယ်နိုင်ငံဘယ်အဖွဲ့အစည်းကမှဝင်ရောက်ဆွတ်ဖက်ပိုင်ခွင့်မရှိဘူးလို့ပြောဆိုထားပါတယ်
အာဖဂန်နစ္စတန်နိုင်ငံတွင်မှအစိုးရလိုလားတဲ့တပ်ဖွဲ့ရဲ့တာလီဘန်ပေါ်လေကြောင်းတိုက်ခိုက်မှုတွေတွင်မှာတော့အမျိုးသမီးနဲ့ကလေးငယ်တွေအများစုအပါအဝင်အနည်းဆုံးအရတား9ယောက်သေဆုံးရတယ်ဆိုတော့ယုံကြည်ရလောက်တဲ့ဆွဆွဲချက်တွေလက်ခံရရှိထားတဲ့အကြောင်းကလော့တမကကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။အာဖဂန်နိုင်ငံမှာဒီနှစ်အတွင်းလေကြောင်းတိုက်ခိုက်မှုတွေကြောင့်အရတားသေဆုံးမှုတိုးလာတဲ့အပေါ်စိုးရိမ်ကြောင်းအာဖဂန်ဆိုင်ရာကုလထောက်ပံ့ရေးမရှင်ကပြောဆိုလိုက်ပါတယ်။နိုင်ငံရှိမြောက်ပိုင်းကပီစာပြည်နယ်မှာပြီးခဲ့တဲ့စနေနေ့လေကြောင်းတိုက်ခိုက်မှုအတွင်းဆရာတယောက်ရဲ့အိမ်ပျက်စီးခဲ့ရပြီးတော့အရက်သားတွေတေချေခဲ့ရတယ်လို့ကုလအဖွဲ့ UNAMA ကပြောဆိုထားပါတယ်။ထက်ကပ်ခရိုင်တွင်ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုအတွင်းကလေးငယ်၄ယောက်အမျိုးသမီး၃ယောက်အပါအဝင်အရက်သား၉ယောက်သေဆုံးခဲ့ရတယ်လို့လည်းကုလသမဂ္ဂကပြောဆိုထားတာပါ။အမေရိကန်ဦးဆောင်တဲ့နိုင်ငံတကာအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုလားဒါမှမဟုတ်အာဖဂန်လေတပ်ကတိုက်ခိုက်ခဲ့ရလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့ကုလကပြောပါတယ်။
ဆွေဒင်လွတ်တော်အမတ်တွေကအယုံအချီမရှိအဆိုမဲခွဲမှုနဲ့ဝင်ကြီးချုပ်စတီဖန်လိုဗန်ကိုယာဒုကဖေရှားလိုက်ပါပြီ။ပြီးခဲ့တဲ့စက်တင်ဘာလရွေးကောက်လွတ်တော်ရွေးကောက်ပွဲတွေမှာရွှေ့ပြောင်းဝင်ရောက်မှုကိုစန့်ကျင်တဲ့ဆွေဒင်ဒီမိုကရက်တွေကအမတ်နေရာ62နေရာအနာယဘဟုလဝဲဝါဒီဆိုရှယ်ဒီမိုကရက်တွေကအမတ်နေရာ144နေရာနဲ့အတိုက်ခံဘဟုလက်ရဝါဒီအလိုင်းယန့်ညွန်ပေါင်းတွေကအမတ်နေရာ143နေရာရခဲ့ပြီးလွတ်တော်ရင်ပြက်ပြက်သားသားမဖြစ်တဲ့အခြေစိုက်ခဲ့ပြီးတဲ့နောက်ဒီကနေ့အင်ကာနေဝင်ကြီးချုပ်အပေါ်အယုံအကြည်မရှိအဆိုမဲခွဲခဲ့တာဖြစ်ပါတယ်
ဖိလန်နိုင်ငံကနာမည်ကျော်အားကစားပစ္စည်းကုမ္ပဏီ MR Sports ကိုပစ္စည်းတွေတင်သွင်းနေတဲ့ထိုင်ဝမ်ကုမ္ပဏီတစ်ခုကပြီးခဲ့တဲ့နှစ်ထဲမှာရုတ်တရက်ပိတ်ပစ်ခဲ့တဲ့ကမ္ဘောဒီးယားနိုင်ငံကဆက်ရုံအလုပ်သမားတွေကိုအလုပ်သမားရေးရာယုံကဆုံးဖြတ်ထားတဲ့အတိုင်းနှစ်နာချီပေးဖို့ညှင်းဆန်နေပါတယ်ဖနွမ်ပင်မြို့တော်ကဆက်ရုံကိုတော့ပြီးခဲ့တဲ့ဒီဇင်ဘာလထဲမှာဖိုယွန်Cambodia Enterprise Limited ကအလုပ်သမားတွေကိုကြိုတင်အသိမပေးဘဲနဲ့ပိတ်ပစ်ခဲ့တာပါဒီကုမ္ပဏီဟာနာမည်ကြီး Nike, Adidas, Reebok, ASICS, New Balance နဲ့ Puma တို့လိုကုမ္ပဏီတွေအတွက်ထုတ်ပေးနေတာဖြစ်ပြီးတော့ကမ္ဘာမှာအကြီးဆုံးဖနက်ထုတ်လုပ်ငန်းကြီးလည်းဖြစ်ပြီးခဲ့တဲ့နှစ်ထဲမှာဒေါ်လာတန်း500လောက်အကျိုးမြတ်ရခဲ့တဲ့ကုမ္ပဏီကြီးရဲ့လောက်ခံလည်းဖြစ်ပါတယ
်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်သိငိထိုင်းနဲ့မိုက်တန်းစင်တို့ပြောပြပေးကြတာပါ VOE ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOE Internet ဆာမျက်နှာဖြစ်တဲ့ burmese.voenews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုအရင်ဆုံးတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပေးပါမယ်ရခိုင်ပြည်နယ်ကနေတိတ်နေချီတဲ့ Ranger တွေထွက်ပြေးခဲ့ရတဲ့အထိလုံခြုံရေးတပ်ဖွဲ့တွေကစိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းအမေရိကန်နိုင်ငံရေးဝန်ကြီးဌာနကအစီရင်ခံစာတစ်တဆောင်ထုတ်ပြန်ပြောဆိုလိုက်တဲ့အတွက်မြန်မာစစ်တပ်ပေါ်ဖိအားတွေတိုးလာမယ်လို့အကဲခတ်တွေကခန့်မှန်းနေကြပါတယ်။အမေရိကန်နိုင်ငံရေးဝန်ကြီးဌာနကမနေ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်မှအဓိကတာဝန်ရှိကြောင်းစွပ်စွဲထားတာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးမှာပါ။
ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပြီးခဲ့တဲ့နှစ်စစ်စင်ရေးတွေမှာတိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေထွက်ပြေးခဲ့ရတဲ့အထိမြန်မာစစ်တပ်ကရည်ရွယ်ချက်ရှိရှိလူခွင့်ရေးချိုးဖောက်တာတွေကျူးလွန်ခဲ့ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အစီရင်ခံစာတစ်ကဖော်ပြထားတာဖြစ်ပါတယ်လူပေါင်း1000လောက်ကိုမေးမြန်းပြုစုထားတဲ့အစီရင်ခံစာမှာတော့မြန်မာစစ်သားတွေကကလေးတွေအပါအဝင်လက်နက်မဲ့အမျိုးသားတွေကိုပစ်တတ်ပြီးအစုလိုက်အပြုံလိုက်မြုပ်နှံတာတွေမီးရှို့ပစ်တာတွေမျိုးသမီးတွေဆိုရင်အုပ်စုလိုက်အာဓမ္မပြုကျင့်တာတွေအပါအဝင်ဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းဆွဆွဲထားတာပါဒီအစီရင်ခံစာဟာဒီလ18ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အပိသက်အစီရင်ခံစာကိုပုံပေါ်ခိုင်မာစေပြီးမြန်မာကျမ်းတော်ခေါင်းဆောင်တွေကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC တင်ဖို့အတွက်ပုံပေါ်ဖိအားတွေဖြစ်ပေါ်လာနိုင်ပွဲရှိကြောင်းညီမြချင်းမြန်မာခေါ်လူခွင့်ရေးအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းကတုံ့တက်ပါတယ်
ကုလသမဂ္ဂကကျွန်တော်တို့ထုတ်ပြန်ထားတဲ့ဒီ fact finding mission ကလည်းဒါတွေကိုထောက်ပြတာအခုတစ်ခါထပ်ပြီးတော့တီးတန့်ထပ်လုပ်တဲ့ American ဆိုရထပ်လုပ်တဲ့စုံစမ်းစစ်ဆေးရလည်းဒီအချက်နဲ့ကိုယ်လွတ်ရမရှိဘူးနဲ့ထပ်ပြီးတော့တွေ့ရဆိုတော့အရေးယူဖို့အတွက်ပုံပြများလာတယ်အထူးသဖြင့်ကျွန်တော်စစ်တပ်ကကျူးလွန်မှုတွေပို့ပြီးတော့များတယ်ဆိုတော့ထောက်ပြချက်ကအခုကျွန်တော်တို့နိုင်ငံတကာပြောနေတယ်စစ်တပ်မှာတာဝန်ရှိတဲ့သူတွေကို ICC တို့မဟုတ်နိုင်ငံတကာတရားစီရင်မှုပိုင်းကိုလွှဲပြောင်းပေးဖို့ဆိုတဲ့လမ်းကိုပို့ပြီးတော့တော်အပင်းရဲ့အကြရာဖြစ်သွားနိုင်ပါတ
ယ်အမေရိကန်အစိုးရရဲ့အစီရင်ခံစာဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ဒုက္ခသည်တွေကိုတွေ့ဆုံမေးမြန်းထားတာဖြစ်ပြီးမြန်မာပြည်တွင်းကအခြေအနေတွေမပါဝင်တဲ့အတွက်ပြည်စုံမှုရှိတယ်လို့မပြောနိုင်ကြောင်းလည်းဦးအောင်မျိုးမင်းကပြောပါတယ်မြန်မာနိုင်ငံအနေနဲ့နိုင်ငံတကာဖိအားတွေကိုရှော့ချဖို့ဆိုရင်လက်ရှိအခြေအနေမှာ ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းလည်းဦးအောင်မျိုးမင်းကအခုလိုဆက်လက်ထောက်ပြပါတယ်
အခုစီရတော့ကျွန်တော်တို့ဒီ ICC ကိုလွှဲဖို့အတွက်အတန်းတွေထွက်နေပြီမြဲ ICC ကလက်ခံတယ်လို့ပြောပြီမြဲသွားနိုင်မယ်လမ်းကြောင်းကတိကျပြီးတော့မချသေးဘူးဗျဒါပေမဲ့နိုင်ငံတကာကဘာလို့ပြောနေလဲဆိုလို့ရှိရင်တော့ ICC မတင်ခင်မှာလေဒီစုံစမ်းစစ်ဆေးမှုတွေကိုလှုပ်ဆောင်နိုင်တော့ရန်နေရာတစ်ခုထပ်ပြီးတော့ပေါ်ဆောင်ပြီးလှုပ်ဆောင်ပေးဖို့ရတယ်ဆိုတဲ့အတန်းမျိုးကတော့ထက်ထွက်လာတယ်ဒါကတော့နောက်ဆုံးအနေနဲ့အစိုးရကိုပူးပေါင်းဆောင်ရွက်ပါလို့ပြောထားတဲ့အရာမျိုးအဲ့ဒီသဘောမျိုးတက်ရောက်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ခင်ဗျာ
မြန်မာအစိုးရကတော့နိုင်ငံတကာကပြောဆိုနေတဲ့စခိုင်းပြည်နယ်မြောက်ပိုင်းကလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့အတွက်တရားလွတ်လပ်တဲ့ကော်မရှင်တရက်ကိုဖွဲ့စည်းထားပါတယ်။ဒီဖွဲ့စည်းမှာပြည်ပကနိုင်ငံခြားတန်တမာ2ဦးနဲ့မြန်မာပညာရှင်2ဦးပါဝင်ဖွဲ့စည်းထားတာဖြစ်ပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့နိုင်ငံတကာဖိအားတွေကြီးကြွားလာနေချိန်မှာအစိုးရလွတ်တော်နဲ့တမ်ရော်ဂျာပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းပြောပါတယ်။နိုင်ငံတကာဖိအားတွေရှော့ချရေးဆောင်ရွက်နိုင်တဲ့နည်းလမ်းတွေနဲ့ပတ်သက်လို့လည်းအခုလိုပြောဆိုပါတယ်
။အဲကျွန်တော်မြင်ကတော့ဒီ ICC နဲ့ပတ်သက်ရင်ဒါကကုလသမဂ္ဂလူမျိုးရေးကောင်စီရဲ့သဘောတူညီချက်အရမှဆောင်ရွက်နိုင်တဲ့အနေအထားမျိုးရှိနေတာကိုလည်းတွေ့ရတယ်။အဲဒီအခါကျတော့လက်ရှိအခြေအနေမှာပေါ့လေအဓိကကတော့ကုလသမဂ္ဂလူမျိုးရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေနဲ့ဒီအလှည့်ကျအဖွဲ့ဝင်နိုင်ငံတွေချားမှာမြန်မာနိုင်ငံအနေနဲ့တန်ကင်းတမန်ကင်းအရာပေါ့လေဒီတိတိယယောက်နဲ့ကြည်ကြည်ပြည့်ပြည့်အဆက်သွယ်ပူးပေါင်းဆောင်ရွက်နိုင်မှုကအရေးကြီးတယ်လို့မြင်တယ်။နောက်တစ်ဖက်ကလည်းပဲเนาะမြန်မာအစိုးရကဖွဲ့စည်းတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ရဲ့ဆောင်ရွက်ချက်တွေကိုတော့အချိန်ကုန်မြင့်ပြီးတော့နိုင်ငံတကာတိုင်းဝိုင်းချားမှလည်းယုံကြည်မှုရရှိအောင်ဆောင်ရွက်နိုင်ဖို့အဲ့ဒီနှစ်ခုကိုဟန်ချက်ညီညီပေါ်ဆောင်နိုင်မှုပို့ပြီးတော့အရေးကြီးမယ်လို့မြင်တယ်။
စခိုင်းပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထဲကလုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA အစွန်းရောက်အုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းအမေရိကန်နဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကဆွဆွဲထားတာဖြစ်ပါတယ်။မြန်မာအစိုးရနဲ့စစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အတိအမှတ်ပြုလက်ခံမထားသလိုနိုင်ငံတကာအတိုင်းဝိုင်းကဆွဆွဲနေတဲ့အထိလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းစုံစမ်းဖော်ထုတ်ရေးယူမှုတွေရှိကြောင်းတုံ့ပြန်ပြောဆိုထားပါတယ်။တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလည်းမြန်မာနိုင်ငံရဲ့ပြည်တွင်းရေးနဲ့အချုပ်အခြာအာဏာကိုဆွဲဖက်တဲ့အခြေအနေအပေါ်လက်ခံမှာမဟုတ်ကြောင်းဒီလ23ရက်နေ့ကလာရှိုးတက်တဲ့မိသားစုနဲ့တွေ့ဆုံစဉ်မှာပြောဆိုထားပါတယ်။
ကိုမိုးစောသတင်းပေးပို့ထားတာပါအခုတစ်ဆက်တည်းမှာနားဆင်ရမယ့်သတင်းလွှမ်းမှာတော့ရခိုင်ပြည်နယ်အရေးမှာလူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်မှအဓိကတာဝန်ရှိကြောင်းအမေရိကန်ပြည်ထောင်စုရဲ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာနောက်ဆက်တွဲအဖြစ်အရေးယူဒဏ်ခတ်မှုတွေလည်းတွေ့မြင်ရလိမ့်မယ်လို့အကဲခတ်တွေကခန့်မှန်းကြပါတယ်လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူပြစ်ပေးဖို့ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာကဖိအားပေးနေပေမဲ့လက်တွေ့မှာတော့တညီတညွတ်တဲ့အရေးယူမဲ့အလားအလာနှဲပါလိမ့်မယ်လို့လည်းဩစတြေးလျအမျိုးသားတက္ကသိုလ်အာရှပစိဖိတ်ရေးရာကောလိပ်ကတွဲဖက်ပါမောက်ခနီကိုလတ်စ်ဖရယ်လီက VOA သတင်းတောက်ဗစ်တာပေတီနဲ့မေးမြန်းခန်းမှာပြောဆိုခဲ့တာပါအပြည့်အစုံကိုမတ်ဤတန်စင်ကပြောပြပေးပါမယ
်ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ဆိုးရွားတဲ့လူခွင်ချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့အကြောင်းမကြသေးခင်ကပဲကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကအစီရင်ခံစာထုတ်ပြန်ခဲ့ပြီးတဲ့နောက်မှာပဲအမေရိကန်ကလည်းအစီရင်ခံစာတစ်စောင်ထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံကြ ాయి ဝင်ကြီးဌာနရဲ့အစီရင်ခံစာမှာတော့လူခွင့်ချိုးဖောက်မှုတွေကိုမြန်မာစစ်တပ်ကရည်ရွယ်ချက်ရှိရှိကျူးလွန်ခဲ့တဲ့အကြောင်းနဲ့ဆွဆွဲထားတာပါကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းအဝန်းကအခုလိုအစီရင်ခံစာတွေအသီးသီးထုတ်ပြန်နေတဲ့အတွက်နောက်ဆက်တွဲဖိအားတွေတိုးလာနိုင်တဲ့အလားအလာပဲရှိနေတယ်လို့လည်းဩစတြေးလျအမျိုးသားတက္ကသိုလ် ANU အာရှပစိဖိတ်ရေးရာကောလိပ်ကတွဲဖက်ပါမောက်ကနီကိုလတ်စ်ဖရယ်လီကပြောဆိုခဲ့ပါတယ်
With the evidence mounting up, there will of course be more calls for punitive measures against the Myanmar authorities based in Naypyidaw.
တပ်တွေထောက်ထားတွေထွက်ပေါ်လာတဲ့အနေပြီးတော့မှရှိတဲ့မြန်မာတာဝန်ရှိသူတွေပေါ်အပြစ်ပေးဒဏ်ခတ်တာတွေလှုံ့ဆော်သွားမှာပါ။နောက်ဆုံးထွက်ပေါ်လာတဲ့ပြင်ပွဲတွေဆွဆွဲချက်တွေရဲ့အသေးစိတ်ကိုကြည့်ပြီးဘာဆက်လုပ်လဲဆိုတာကိုစောင့်ကြည့်ရမှာပါ။
လူပေါင်းတစ်ထောင်လောက်ကိုမေးမြန်းပြည့်စုံထားတဲ့အစီရင်ခံစာထုတ်ပြန်လိုက်တဲ့အမေရိကန်ကတော့ရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်သတ်မှတ်ထားပေမဲ့လူမျိုးတုံးတက်ဖြတ်မှုအဖြစ်သတ်မှတ်ဖို့ကတော့မဆုံးဖြတ်ရသေးပါဘူး။ မကြသေးခင်ကပဲမြန်မာစစ်တပ်ကအဆင့်မြင့်ရရှိတချို့နဲ့တပ်မနှစ်ခုကိုလည်းအရေးယူတန်းခတ်လိုက်တဲ့အကြောင်းကြေညာထားတာပါရခိုင်ပြည်နယ်ကလူခွင်ချူပေါင်းမှုတွေနဲ့ပတ်သက်လို့နိုင်ငံတကာအရာဇဝတ်ပြည်မှုဆိုင်ရာခုံရုံး ICC ကနေအရေးယူနိုင်အောင်ချိုးပန်းကြဖို့လည်းလူခွင်လှုပ်ရှားသူတွေကတိုက်တွန်းနေကြပါတယ်ဒါမှမဟုတ်မြန်မာနိုင်ငံပေါ်လူခွင်ချူပေါင်းမှုတွေနဲ့ပတ်သက်လို့အရေးယူတန်းခတ်မှုတွေဟာနိုင်ငံတွေအားလုံးတညီတညွတ်တည်းဖြစ်လာနိုင်မဲ့အလားအလာမျိုးတော့လက်တလုံးမှာနေပါနေဆိုပြီးတော့တွဲဖက်ပေါင်းပေါက်ကဖရက်လီကသုံးသပ်ပါတယ်
It's likely that we're not going to see a really consistent and comprehensive effort to target Myanmar and instead we
မြန်မာနိုင်ငံကိုပြစ်မှတ်ထားဖို့တော့ဖြစ်လာမယ်လို့မမြင်ပါဘူးဒီကိစ္စမှာပါဝင်ပတ်သက်နေတဲ့အကြီးတန်းစစ်အရာရှိတွေပုံမှာပဲပြစ်မှတ်ထားပြီးတော့တန်းခတ်မှုတွေကိုလှုပ်ဆောင်မှာပါ
လူခွင့်ချိုးဖောက်မှုတွေအတွက်နိုင်ငံတကာကဖိအားပေးမှုတွေကြီးထွားလာတဲ့အချိန်မှာပဲ ICC ကအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိမ့်တဲ့ချီရဲ့ဒုက္ခသည်တွေထွက်ပြေးခဲ့ရတဲ့အပေါ်စုံစမ်းစစ်ဆေးမယ့်အကြောင်းဒီလဆန်းပိုင်းမှာကြေညာထားတာပါမြန်မာဆွေရနဲ့စစ်တပ်ကတော့ရိုဟင်ဂျာဆွေရဲ့နာမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာတိုင်ဝမ်ကဆွဆဲနေတယ်လို့လူခွင့်ချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့လွတ်လပ်တဲ့စုံစမ်းမှုတွေရှိနေတဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်ရှင်
မအီတန်စင်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့ရခိုင်ပြည်နယ်ဆိုင်ရာသတင်းလွှာတပုတ်ကိုတင်ပြပေးခြင်းပါတယ်ရခိုင်ပြည်နယ်မြောက်ဦးမြို့မှာဒီနှစ်ဆန်းပိုင်းဆန္ဒပြလှုပ်ရှားမှုတွေတွင်ဖမ်းဆီးခံခဲ့ရတဲ့လူငယ်၈ယောက်ကိုမနေ့ကပြန်လွှတ်ပေးခဲ့ပြီးနောက်မှာပဲပြန်လည်ဖမ်းဆီးလိုက်ပြီးဒီကနေ့ရုံးထုတ်စစ်ဆေးခဲ့ပါတယ်ချုပ်ရဲ့ပြည်လို့ပြန်လွှတ်ပေးခဲ့ပြီးနောက်ပြန်လည်ဖမ်းဆီးပြီးအရေးယူဖို့စီစဉ်နေတဲ့အပေါ်အကျိုးဆောင်ရှိနေတွေနဲ့တက်ကြွလှုပ်ရှားသူတွေကကန့်ကွက်နေကြပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကပြောပြပေးမှာပ
ါရခိုင်ပြည်အချုပ်ချာအာဏာကျဆုံးတဲ့233နှစ်ပြည့်အထိမ်းအမှတ်ကိုမြောက်ဦးမှာကျင်းပခွင့်မရလို့ရဲစခန်းရှိမှာဆန္ဒပြတောင်းဆိုရတဲ့လူငယ်တွေတဲကဖမ်းခံရတဲ့လူငယ်၈ယောက်ကိုမနေ့ကစက်တင်ဘာ24ရက်မနက်ပိုင်းမှာလွှတ်ပေးခဲ့ပြီးညနေပိုင်းမှာပြန်ဖမ်းလိုက်ပါတယ်ဒီနေ့စက်တင်ဘာ25ရက်မှာမြောက်ဦးမြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးပါတယ်ထောင်ချုပ်ရဲ့ရှစ်လပြည့်လို့အမှုကလွတ်ပြီးမှနိုင်ငံတော်အလံပုံမှ16နဲ့ထပ်ပြီးတရားစွဲဖို့လုပ်တာဟာဥပဒေနဲ့ဆက်ညံသလိုလူ့ခွင့်ရေးစံနှုန်းတွေနဲ့လည်းမကိုက်ညီဘူးလို့သူတို့အမှုကိုလိုက်ပြီးကူညီပေးနေတဲ့အထက်တန်းရှင်တွေဦးထွန်းအောင်ကျော်ကပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဒီနေ့မနေ့အစောကြီးကပဲ6နာရီလောက်ခရဲကနေကျွန်တော်တို့အဲ့ဒီခလေး၈ယောက်ခန့်ကျွန်တော်တို့လိုက်လာတယ်အစားတော့ကျွန်တော်တို့အဝင်အထက်မလို့ရဘူးပေါ့အဲ့ဒါကြောင့်ကျွန်တော်တို့ကမြို့နယ်ရုံးမှာသွားပြီးတော့စောင့်ဆိုင်နေတယ်အဲ့ဒီရုံးကလည်းမြို့နယ်ရုံးမှာကျွန်တော်တို့လည်းသွားတယ်သူတို့ကိုပြုံးထုတ်ပြီးတော့ရမန်းယူလိုက်ပြီးဟိုနိုင်ငံတော်အွန်လိုင်းတော့ဥပဒေဆိုင်ဆောင်နဲ့ပုံမဆိုင်ဆောင်နဲ့သူတို့ကိုရုံးတင်ပြီးတော့ရမန်းယူတယ်လုံးတင်လာတော့အရှုံးဆောင်ထဲမှာနေစီတော့မှလိတ်အလောက်ဆွဲတာအခု၄၀ဆွဲဆွဲလိုက်ကျွန်တော်ဥပဒေအကျိုးဆောင်တွေကရှင်းနေလိုက်ပြီးပါပဲအိုးကမိသားစုတွေအလုပ်ကလေးတွေလုံရောက်တဲ့လူကပြောနေကြတာမျိုးကနောက်ဥမာတခုနဲ့တက်အန်ဒီစတ်ဆုံးမယ်ဆိုတော့ဒီမှာဒီကိုဒါလူဒီအတိုင်းအတိုင်းကြည့်လို့ရှိတယ်မတားဘူးကျဲဆဲလုံးရကြတယ်လို့ကျွန်တော်မြင်ပါတ
ယ်ရခိုင်ဘီးရင်နိုင်ငံကြာဆုံးခြင်းအထိမ်းအမှတ်233နှစ်ပြည့်အခမ်းအနားကိုမြောက်ဦးမြို့မှာကျင်းပခွင့်မရတဲ့အတွက်ရခိုင်လူငယ်တွေကဇန်နဝါရီ16မှာလမ်းလျှောက်ဆန္ဒပြတာကနေလူစုလူဝေးဖြစ်ခဲ့ပြီးရဲစခန်းရှိမှာဆန္ဒပြတောင်းဆိုရဲလူတုကိုတော့ရဲကပြစ်ခတ်လူစုခွဲခဲ့ပါတယ်လူ9ဦးလောက်တိတ်ဆုံးခဲ့ပြီး12ဦးဒဏ်ရာရပါတယ်ဖမ်းဆီးခံရတဲ့လူငယ်၈ယောက်မှာအယိုးဒဏ်ရာရလို့ဂျိုင်းနောက်အကူယူရတဲ့လူငယ်က3ဦးကျော်ရိုးတဲကကြီးစားမထုတ်ရသေးတဲ့လူငယ်ကတအူးနဲ့ကျန်တဲ့လူငယ်တွေကတော့အခြားအစိတ်ပိုင်းကြီးဒဏ်ရာရထားကြပါတယ်ဒီလူငယ်တွေကိုအများဆုံးပြန်လွှတ်ပေးသင့်တယ်လို့တိုင်းရင်းသားလူငယ်များမာမိတ်အဖွဲ့ရဲ့ရခိုင်လူငယ်အလုံးမှုဆောင်ခိုင်အောင်သိန်းထိပ်ကအခုလိုပြောပါတယ
်အခုဘယ်လိုပဲပြန်လွှတ်ပေါ့နော်သူတို့ရဲ့ကျန်းမာရေးအခြေအနေကိုတော့ဟိုလူခွင့်ရဲ့ဟိုစိတ်ကူတာခွင့်ပေးရမှာပေါ့တကယ်လို့အစိုးရကစိတ်ကူတာခွင့်မပေးဘူးဆိုရင်ကျွန်တော်တို့ပရာဟိတအဖွဲ့တွေနေနေဖြစ်ဖြစ်ဟိုတခြားဘာသာရေးအဖွဲ့တွေနေနေဖြစ်ဖြစ်ပေါ့ဒီလိုပေါ့စာနာတဲ့လူတွေကသူတို့ကိုစိတ်ပေးကြမယ်ဒါမှမဟုတ်ရင်လည်းသူတို့ရဲ့ဆွေမျိုးတွေကနေဝန်းဝန်းပြီးတော့တော့ရှိကူတာပေးရမယ်အခြေအနေမျိုးကိုပုံဖော်ပေးရင်ကောင်းတာပေါ့အခုပုံစံမျိုးကမတည်တည်အောင်လုပ်တဲ့ပုံစံမျိုးပြညာပေးတဲ့အနေနဲ့လုပ်တယ်ဆိုရင်တော့ဒါဘယ်လိုပြောရမလဲနိုင်ငံရေးအနေနဲ့ပြောတယ်ဆိုပေမဲ့ဒါကဒီလူမျိုးရေးတော့ဟိုကိုထိခိုက်လာတဲ့အနေပေါ့နော်လူမျိုးရေးကိုစော်ပြလာတဲ့ဆိုတဲ့အနေမျိုးကိုကျွန်တော်တို့ကိုခံစားစေတယ်ပေါ့
2010နိုင်ငံတော်အလံဥပဒေအခန်း4မှာပါတဲ့တာမြင့်ချက်နဲ့ပြည်တံမှာပုံမှန်13 14 15ပါတာမြင့်ချက်တွေကိုဖောက်ပြရင်ပုံမှန် 16 ရာ3နှစ်ထက်မပိုရဲ့ထောင်ဒဏ်ဒါမှမဟုတ်3သိန်းထက်မပိုရဲ့ငွေကြေးကိုချမှတ်နိုင်တယ်လို့ဖော်ပြထားပါတယ်။ဖမ်းဆီးကံလူငယ်၈ယောက်ကိုလာမယ့်အောက်တိုဘာ9ရက်မှာရုံးချင်းထပ်ပြီးခေါ်ထားပါတယ်
။ကိုစောထက်သတင်းပေးပို့ထားတာပါ။ အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်လျောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ဟာတာတိယုဆောင်အောင်ရဲထွေးတည်ဆုံးမှုနဲ့ပတ်သက်ပြီးလက်ငွေရယူခဲ့ရတဲ့ဆိုတာစစ်ဆေးပေါ်ပေါက်ခဲ့လို့အေးအေးယူခံထားရတဲ့ရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ဦးဟန်ထူပါဝင်အစ်စ်မြင့်ဥပဒေအရာဒန်းတချို့ကိုဒီကနေ့မှနှစ်ရှည်ထောင်ချနိုင်တဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့အေးအေးယူနိုင်ဖို့တိုင်းတရားရုံးမှာဆွဲချက်တင်လိုက်ပါတယ်။ဒီလိုအေးအေးယူလိုက်တာကြောင့်တရားစီရင်ရေးအပေါ်လူထုရဲ့ယုံကြည်မှုပြန်ရလာစေနိုင်ပေမဲ့အစပြုလှုပ်ဆောင်မှုတစ်ခုအဖြစ်ဥပဒေပညာရှင်တွေကကြိုဆိုကြပါတယ်။ဒါပေမဲ့တရားစီရင်ရေးကိုမထီမဲ့မြင်လုပ်နေတဲ့လုပ်ရက်တွေကိုဒီထက်ပိုပြီးထိထိရောက်ရောက်ကင်တွယ်ဖို့လိုအပ်နေသေးတယ်လို့အကြံပြုပြောဆိုနေတာလည်းရှိပါတယ်။ဒီသတင်းကို VOA သတင်းတောင်မတ်မီပခါကစူးစီးတင်ပြထားပါတယ်
။ဟာတာတရုတ်ဆောင်အောင်ရဲထွေးသိမ်းဆုံးမှုနဲ့ပတ်သက်ပြီးလက်ငွေရယူခဲ့တယ်ဆိုတာစစ်ဆေးပေါ်ပေါက်ခဲ့လို့ရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ဟောင်းဦးဟန်ထူးနဲ့အတူရန်ကုန်အရှေ့ပိုင်းခရိုင်ဥပဒေအရာရှိတွေအပါအဝင်စုစုပေါင်း6ဦးကိုအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေတွေဖြစ်တဲ့ပုံမှန်55ပုံမှန်56တို့နဲ့ဆွဲချက်တင်လိုက်ပါတယ
်ဆက်ဆက်ခံရတဲ့ဒီကတော့ဒေါက်တာခင်ရဲ့ကိုကိုလေးရဲ့ဦးသိန်းစောရဲ့ဦးအောင်ကြီးရဲ့ဒါရော2013ခုနှစ်အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်56နောက်ကျွန်တော်တိုင်းဒေသကြီးဥပဒေချုပ်ဦးဟန်ထူကတော့2013အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55ဒီပုံမှန်ကြီးများဆိုစခန်းမှုရဲအုပ်ချုပ်ဟု
တ်ကဲ့
စခန်းမှုရဲအုပ်ချုပ်ကိုတော့2013အာရီလိုက်ဆောင်တိုက်ခဲ့ဦးပြီပုံမှာ56နဲ့တရားဆွဲတင်တဲ့အတွက်ကြောင့်ရန်ကုန်တိုင်းဒေသကြီးတရားဥပဒေရာစုချင်းမှုက5မြင်းဆောင်2018နဲ့25ခု2018မှာအခုလက်ခံဖွင့်နေ
ရန်ကုန်တိုင်းတရားရုံးပြန်ကြားရေးတာဝန်ခံဒေါ်နွဲ့နွဲ့ဦးကသတင်းတောက်တွေကိုအခုလိုပြောဆိုခဲ့တာပါအာဂရီလိုက်ဆောင်မှုတိုက်ဖျက်ရေးဥပဒေနဲ့အမှုဖွင့်အရေးယူထားသူတွေထဲမှာရန်ကုန်တိုင်းဒေသကြီးဥရေချုပ်ဦးဟန်ထူးလဲပါဝင်တဲ့အတွက် NLD အစိုးရလက်ထက်မှာတရားရေးမှန်တိုင်ကယာဒူးအမြင့်ဆုံးဥပဒေရရှိတဦးကိုအခုလိုအရေးယူနိုင်ခဲ့တာဖြစ်ပါတယ်။တရုတ်ဆောင်အောင်ရဲထွေးသိမ်းဆုံးခဲ့တဲ့အမှုကိုပြန်လဲရုတ်သိမ်းခွင့်ပြုတဲ့ကိစ္စမှာလက်ငွေတစိုးလက်ဆောင်တွေရယူပြီးတရက်လိုပြတပ်တွေတွေကိုတမင်ပေါပေါရော့ရော့စစ်ဆေးတာတရက်ခံတွေပြစ်မှုကျူးလွန်ကြောင်းတရက်လိုပြတပ်တွေကထွက်ဆိုနိုင်ခြင်းမရှိတဲ့အခြေအနေဖြစ်အောင်ဖန်တီးခဲ့တာဒါရီကြောင့်အခုလိုအေးအေးယူရေးဆောင်ရွက်ခဲ့တာဖြစ်တယ်လို့အာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဘက်ကကြေညာချက်ထုတ်ပြန်ထားပါတယ်ဒီလိုကြေညာချက်ထုတ်ပြန်ပြီးဒီလူတွေကိုပြီးခဲ့တဲ့ရက်ပိုင်းကပဲဖမ်းဆီးစစ်ဆေးခဲ့တာဖြစ်ပါတယ်အခုလိုအေးအေးယူဆောင်ရွက်တာနဲ့ပတ်သက်လို့ဒီအမှုကိုအနီးကပ်လေ့လာစောင့်ကြည့်နေသူတရားလွှတ်တော်ရှင်ဒီဦးရောဘတ်ဆန်းအောင်ကတော့
ဒါကောင်းတဲ့လက္ခဏာလေအောက်ချီကလက်စားတယ်ဆိုတာလူချားလို့ကောင်းသေးတယ်နိုင်ငံတော်အစိုးရကတိုင်းဦးရေချုပ်ယာဒူးအနိဒါရဲ့လူကစပြီးတော့ခေါင်ကစမိုးမလုံးတော့အောက်ချီကဝန်ထမ်းငယ်တွေပါပါကုန်တာသူ့ကြောင့်အဓိကပဲ
အောင်ရဲထွေးအမှုကိုရုတ်သိမ်းခွင့်ပြုလိုက်တဲ့တရားရုံးဆုံးဖြတ်ချက်ထွက်ပေါ်လာပြီးတဲ့နောက်အများပြည်သူတွေအကြမ်းမှအပြင်းထန်ဝေဖန်ပြောဆိုတာတွေထွက်ပေါ်ခဲ့ပါတယ်တမရာကြီးဦးဝင်းမြင့်ကိုယ်တိုင်ကအမှုကိုနာမည်နဲ့တကွအတိအကျဖော်ပြပြောဆိုတာမျိုးမလုပ်ခဲ့ပေမဲ့လေမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ဟာတိမ်ဆောင်းပြိုလဲနေတဲ့အခြေအနေရောက်နေပြီးတသက်လုံးမှမကြားဘူးသေးတဲ့တရားရုံးဆုံးဖြတ်ချက်တွေကိုကြားနေရတာကြောင့်ဒါတွေကိုပြန်လည်တက်မဲ့ဖို့အတွက်အဆင့်ဆင့်တာဝန်ယူမှုတာဝန်ခံမှုနဲ့လှုပ်ဆောင်သွားကြဖို့ပြီးခဲ့တဲ့ဇူလိုင်လကုန်ပိုင်းကတိုက်တွန်းခဲ့ပါတယ်ဒီအမှုနဲ့ပတ်သက်လို့ဥပဒေအရာဒဏ်အချုပ်ကိုအရေးယူလိုက်ပေမဲ့အရေးယူတာမှာခွဲခြားဆက်ဆံမှုတွေရှိနေတာကြောင့်မေကွန်းထုတ်စရာအချုပ်လည်းရှိနေသေးတယ်လို့တရားလွှတ်တော်ရှင်နေဦးရောဘတ်ဆန်းအောင်ကပြောပါတယ
်အဲ့ဒါဒူးကြချက်ကတော့သူတို့ခေါ်လာတယ်လက်ဒီကခေါ်မလာလို့ WHO စောင့်နေတဲ့လူတွေကြားထဲမှာပြောစရာဖြစ်လာလို့အပြန်ကြမှာလက်ဒီကတည်းကဒါအပြန်တော့မှတကလှုပ်ပြန်ရောထီးနေကြတဲ့လူကကာနဲ့လှုပ်တယ်ဗျအဲ့ဒါကိုလေရေးရပါပြလို့ခွင့်ပြုနေတယ်မသိဘူ
းလက်ရှိဒီကနေ့ဆွဲချက်တင်လိုက်တဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေတွေဖြစ်တဲ့ပုံမှန်55အရာပြစ်မှုထင်ရှားခဲ့မယ်ဆိုရင်အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်15နှစ်အထိချမှတ်နိုင်ပြီးပုံမှန်56အရာပြစ်မှုထင်ရှားခဲ့တဲ့ဆိုရင်အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်10နှစ်အထိချမှတ်နိုင်ပါတယ်ဒီအမှုကိုဒီကနေ့ဆွဲချက်တင်လိုက်တာမို့လာမယ့်အောက်တိုဘာ4ရက်နေ့5ရက်နေ့မှာစတင်ကြာနာစစ်ဆေးသွားမှာဖြစ်ပါတယ်ရှင်
။မမေခါသတင်းပေးပို့ထားတာပါ။ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ဒုတိယပိုင်းနိုင်ရွေးမှာအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလိုင်းစီစဉ်တွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့အင်္ဂါညဘက်အစီအစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ25ကီလိုဟတ်15453ည၊လိုင်းဒိုမီတာ32ကီလိုဟတ်11803ည၊လိုင်းဒိုမီတာ52ကီလိုဟတ်9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံဘက်မှာဒိုက်ရိုက်လေလိုင်းစီစဉ်မတင်ဆက်ခင်မှာအမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကဏ္ဍကိုနားဆင်ရပါမယ်။အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အဆိုပြုထားခံရတဲ့ Brett Kavanaugh က1980ပြည့်လွန်နှစ်တွေအတွင်းသူ့ပေါ်လိမ်မိုင်းဆိုင်ရာမတော်မတရားလုပ်ခဲ့တယ်လို့စွပ်စွဲထားတဲ့အမျိုးသမီးအနေနဲ့ဒီသတင်းပတ်နှောင်းပိုင်းအထက်လွှတ်တော်တရားရေးကော်မတီရှေ့မှောက်မှာကြားနာစစ်ဆေးခံဖို့ရှိနေပါတယ်။စွပ်စွဲသလိုအမှားမကျူးလွန်ခဲ့ပါဘူးလို့ဆိုတဲ့တရားသူကြီးကလည်းဒီကနေ့တရက်ထဲမှာပဲကြားနာစစ်ဆေးခံမှာဖြစ်ပါတယ်မစ္စတာကေဗနောဆွဆွဲခံရမှုနဲ့ပတ်သက်လို့ပါတီကြီးတွေကဥပဒေပြုလွတ်တော်အမတ်တွေကြားကွဲလွဲမှုတွေရှိနေတယ်လို့လူမှုကွန်ရက်ပေါ်ကနေတဆင့်သူတို့ရဲ့အမြင်တွေကိုထုတ်ဖော်ပြောလာကြတဲ့အမေရိကန်တွေလည်းအများအပြားရှိလာနေတဲ့အကြောင်းကို VOA သတင်းတောက်မိုက်ကယ်ဘောမန်ပေးပို့တဲ့သတင်းကိုမက်ခင်ဖြူထွေးကတင်ပြပေးပါမယ်
အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အဆိုပြုခံထားရတဲ့ Brett Kavanaugh ဟာ1980ပြည့်လွန်နှစ်တွေအတွင်းသူ့ဘော်လိမ်မိုင်းဆိုင်ရာမတော်မတရားလုပ်ခဲ့တယ်လို့စွပ်စွဲထားတဲ့အမျိုးသမီးကဒီသတင်းပေနှောင်းပိုင်းအထက်လွှတ်တော်တရားရေးကော်မတီရှေ့မှောက်မှာကြားနာစစ်ဆေးခံဖို့ရှိနေပါတယ်။စွပ်စွဲတယ်လို့အမှားမကျူးလွန်ခဲ့ပါဘူးလို့ဆိုတဲ့တရားသူကြီး Kavanaugh လည်းအဲ့ဒီနေ့တရက်ထဲမှာပဲကြားနာစစ်ဆေးခံမှာဖြစ်ပါတယ်။ Mr. Kavanaugh စွပ်စွဲခံရမှုနဲ့ပတ်သက်လို့ပါတီကြီးတွေကဥပဒေပြုလွတ်တော်အမတ်တွေကြားကွဲလွဲမှုတွေရှိနေတယ်လို့လူမှုကွန်ရက်တွေပေါ်ကနေတဆင့်သူတို့ရဲ့အမြင်တွေကိုထုတ်ဖော်ပြောလာကြတဲ့အမေရိကန်ပြည်သူတွေလည်းအများအပြားရှိလာနေပါတယ်။ Brett Kavanaugh ဟာသူတို့နှုတ်ဆက်လုံးဆယ်ကျော်သက်အရွယ်တုန်းကပါတီတစ်ခုမှသူ့ကိုလိမ်မိုင်းဆိုင်ရာမတော်မတရားလုပ်ခဲ့တဲ့ဆိုပြီး Christine Blasey Ford ကစွပ်စွဲခဲ့ပြီးတဲ့နောက်သတင်းနှစ်ပတ်နီးပါးအကြာမှာသူ့ရဲ့ထွက်ဆိုချက်တွေကိုအထက်လွှတ်တော်နဲ့တိုင်းပြည်တစ်ခုလုံးတိုက်ရိုက်ကြားနာကြရဖို့ရှိနေပါတယ်။သမရအင်ဂျူရောကတော့တရားသူကြီးကေဗနော့ဖ်အပေါ်အခိုင်အမာထောက်ခံမှုဆက်ပေးနေပါတယ်။အမေရိကန်ဒုသမရမိုက်ပန့်စ်ကအခုလိုပြောပါတယ်
။ Judge Brett Kavanaugh is a man of integrity with impeccable credentials and a proven judicial philosophy.
တရားသူကြီးကေဗနော့ဟာအပြစ်အနာစာမရှိတဲ့တရားရေးစနစ်ကိုလည်းကျွမ်းကျင်နားလည်ကျင့်သုံးတဲ့ဂုဏ်သရေရှိပုဂ္ဂိုလ်တဦးပါ။တရားသူကြီးကေဗနော့အနေနဲ့မကြခင်မှာတရားရုံးချုပ်တရားသူကြီးဖြစ်လာပြီးအမေရိကန်တရားရုံးချုပ်မှာတာဝန်ထမ်းဆောင်နိုင်မှုကျွန်တော်မျှော်လင့်ပါတယ
်ဒီမိုကရက်တစ်ကတော့ Mrs. Ford ဘက်ကနေထောက်ခံပြောဆိုနေကြတာပ
ါ What in the hell did she have to gain by doing this? At this point she's faced death threats.
ဒီလိုလို့သူဘာရမှာလဲလေဗျာအခုချိန်မှာအသက်နေရတော့မှချင်းချောက်ခံရသလိုသူ့မိသားစုတွေပါနေရင်ကနေထွက်သွားပြီးတော့တခြားမှာပြောင်းရွှေ့နေနေရတာပါ
အထက်လွှတ်တော်တရားရေးကော်မတီဝင်ဒီမိုကရက်အထက်လွှတ်တော်အမတ် Dick Durbin ပြောသွားတာပါလွန်ခဲ့တဲ့ဆယ်စုနှစ်တွေတုန်းကအဲ့ဒီပါတီပွဲကိုတက်ခဲ့သူတွေအဖြစ် Mrs. Ford ပြောတဲ့သူတချို့ကတော့အခုဆွဆွဲမှုဖြစ်ရက်ကိုသူတို့မမှတ်မိတော့တဲ့အကြောင်းပြောပါဗျ။တစ်ချိန်တည်းမှာပဲသမ္မတ Donald Trump ကလည်း Ford ရဲ့ဆွဆွဲပြောဆိုမှုကိုသူ့ရဲ့ Twitter စာမျက်နှာပေါ်မှာမေးခွန်းထုတ်ဝေဖန်ပါတယ်။ Dr. Ford ပြောသလိုသာတကယ်တမ်းဖြစ်ပျက်ခဲ့တယ်ဆိုရင်အဲ့ဒီအချိန်မှာကလေးကသူကိုယ်တိုင်တမမဟုတ်သူ့မိဘတွေကဒေသဆိုင်ရာတရားဥပဒေစိုးမိုးရေးအရာရှိတွေထံကိုချက်ချင်းတိုင်ကြားခဲ့ကြမှာသိကြပါတယ်လို့ဆိုပြီးရေးသားခဲ့တာပါ။ဒီရေးသားမှုကြောင့်ပဲလူမှုကွန်ရက်တွေပေါ်မှာ #whyididn'treport ဘာကြောင့်ငါအမှုမဖွင့်ခဲ့တာလဲဆိုတဲ့မေးခွန်းထုတ်ရေးသားမှုအောက်မှာလိမ်မိတ်ဆိုင်ရာအကြမ်းဖက်ခံရဘူးသူအများအပြားကသူတို့ရဲ့အထွေထွေတွေကိုဖော်ထုတ်ရေးသားလာကြသလို Republican Party ကအရေးပါတဲ့အထက်လွှတ်တော်အမတ်တဦးဖြစ်တဲ့ Susan Collins ကလည်းသမရရဲ့ရေးသားချက်ကိုအပြင်းထန်ဝေဖန်ပါတယ
် We know that allegations of sexual assault are one of the most unreported crimes that exist. So
I think that the president was not aware of it. He was not aware of it. He was not aware of it. He was not aware of it.Twitter ကနေသမရရဲ့ရေးသားခဲ့တာဟာလုံးဝမသိလျော်တဲ့မှားယွင်းမှုကြီးလို့ကျွန်မထင်ပါတယ်ရှင်
။ Ford ရဲ့ရောင်းမှဖြစ်သူကလည်းဆွဆွဲသူဟာသူ့ရဲ့တာဝန်သိစိတ်ကြောက်တာကြောက်ကြောက်နဲ့ပဲအခုလိုပြောဆိုလာတဲ့တာမန်နိုင်ငံသားတယောက်သာဖြစ်ပါတယ်လို့ပြောပါတယ်
။ She shared it confidentially. She never intended for her name to come out.
သူဒါကိုလျော့လျော့ဝဲဝဲပြောခဲ့တာပါ။သူ့နာမည်အပြင်ထွက်ပေါက်ကြားသွားဖို့မရည်ရွယ်ခဲ့ပါဘူး။စုံစမ်းစစ်ဆေးမှုတွေထဲမှာဒီကိစ္စပါဝင်လာစေချင်တာသာရှိပါတယ်။ဒါဟာတရားရုံးချုပ်တရားသူကြီးတယောက်အမိတင်သွင်းခံရတဲ့အခါမျိုးတွေမှာကျမတို့အလုံးလှုပ်လေးရှိတဲ့ကိစ္စမျိုးပါ
။ Governor နဲ့အတူအလုပ်လုပ်ဖူးသူတို့ချို့ကတော့ Governor အပေါ်မှာစာနာနားလည်မှုထားဖို့နဲ့အပြည့်ရှိကြောင်းတတ်သိမပြနိုင်ခင်မှာအမိချခံရတဲ့လူလိုမျိုးမဖြစ်သင့်ဘူးလို့ပြောဆိုကြပါတယ
်။ Unfortunately, he's now going to have to defend himself against an allegation.He says never even happened.
ဆေးမကောင်းစရာကတော့သူ့ဘက်ကတခါမှမဖြစ်ခဲ့ဘူးပါဘူးလို့ဆိုတော့အခုဆွဆွဲချင်းနဲ့ပတ်သက်ပြီးတော့သူ့ကိုယ်သူကာကွယ်ပြောဆိုရမှာပါ။အဲ့လိုပြောဖို့ခက်ပါလိမ့်မယ်။ဟိုဘက်ကဖြစ်ခဲ့တယ်လို့ဆိုတာကြောင့်သူ့ဘက်ကဒါကိုမဖြစ်ခဲ့ပါဘူးဆိုတာတသက်ပြဖို့ခက်ပါလိမ့်မယ်။ဒါပြင်ဒီကိစ္စကသူ့ဘဝတစ်လျှောက်လုံးတရားရုံးချုပ်တရားသူကြီးအဖြစ်အတည်ပြုခံရရင်တောင်မှဆက်ပြီးတော့ရင်ဆိုင်ဖြေရှင်းသွားရတော့မှာဖြစ်ပါတယ်။
တရားသူကြီး Kavanaugh ဟာတရားရုံးချုပ်တရားသူကြီးအဖြစ်သမ္မတ Trump အဆိုပြုမှုတွေထဲမှာတော့ဒုတိယမြောက်ဖြစ်ပါတယ်။တကယ်လို့သူသာအတီဖြစ်လာမယ်ဆိုရင်တော့လာမယ့်နှစ်များစွာတခြားတရားရုံးချုပ်မှာသမရိုးကျ Conservative တွေပိုးပြီးတော့ခိုင်မာအကောင်လာစီမှာဖြစ်ပါတယ်ရှင
်။ Marketing Future တင်ဆက်တဲ့ American နိုင်ငံရေးကြောင်းတည်ကောင်းစရာစီစဉ်ကိုနားဆင်ကြရတာပါ။အခုချိန်ကစပြီးအင်္ဂါည VOA ဓာတ်ရိုက်လေးလိုင်းစီစဉ်ကိုတင်ဆက်ပါရမရှင်။ကိုသားညုံဦးကဆွေးနွေးတင်ဆက်မှာဖြစ်ပြီးကိုအောင်အောင်ကအစီအစဉ်ထုတ်လုပ်သူဖြစ်တာဝန်တင်ဆက်ပေးသွားမှာပ
ါမင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရဲတပ်ဖွဲ့ပြုရင်ပြောင်းလဲရေးနဲ့ရဲလုပ်ငန်းတိုးတက်ရေးပါလူမှုကွန်ရက်တွေပေါ်မှာတဆင့်ရေးသားဖော်ပြနေတဲ့မြန်မာနိုင်ငံအတွင်းကဒီရာဇဝတ်မှုသတင်းတွေမှာတရားဥပဒေစိုးမိုးတောင်းရှိတဲ့ရဲအာဏာဝင်တွေဘက်ကအားနည်းချက်တွေနောက်ရဲလုံငန်းပိုင်းဆိုင်ရာပြက်ကွက်မှုတွေကြောင့်ဖြစ်တဲ့ဆူပြီးတော့ဆွဆွဲချက်တွေအတော်များများကျွန်တော်တို့တွေ့နေရပါတယ်။မြန်မာနိုင်ငံမှာဒီစစ်အုပ်ချုပ်ရေးကာလတလျှောက်စစ်ထောက်လိုင်းရင်းနဲ့စစ်တပ်ကနေရာယူတွင်ကျဲခဲ့တာမို့လို့ရဲတပ်ဖွဲ့ရဲ့အခန်းကဏ္ဍအားနည်းခဲ့ရပေမဲ့လို့ဒီကနေ့ဒီမိုကရေစီမျိုးပြအုပ်ချုပ်ရေးနဲ့တရားဥပဒေစိုးမိုးရေးမှာတော့ပြည်သူ့ရဲတပ်ဖွဲ့ကအင်တန်ရေးပါပါတယ်။ဒါကြောင့်မလို့ဒီမိုကရေစီအတွင်းကူးပြောင်းနေတဲ့မြန်မာနိုင်ငံမှာပြည်သူ့ရဲတပ်ဖွဲ့ပြုရင်ပြောင်းလဲရေးနဲ့ရဲလုံငန်းပိုင်းဆိုင်ရာထူးထောက်အောက်မှုတွေအခြေအနေဘယ်လိုရှိလာလဲကျွန်တော်တို့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဘူထောင်မြို့နယ်ပြည်သူ့လွှတ်တော်ကုစလေဒေါ်မီဆိုးဖြစ်ပါတယ်သူဟာဆိုလို့ရှိရင်ဒီပြည်သူ့လွှတ်တော်ရဲ့တရားစီရင်ရေးနဲ့ဥပဒေရေးရာကော်မတီရဲ့အဖွဲ့ဝင်တူလည်းဖြစ်ပါတယ်နောက်တူကတော့တရားလွှတ်တော်ရှင့်နေကြီးရောဘတ်ဦးအောင်ဦးရောဘတ်ဆောင်ဖြစ်ပါတယ်ခင်ဗျနှစ်ဦးစလုံးလီလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်ဒေါ်မီဆိုးကိုအရင်ဖိတ်ခေါ်ချင်ပါတယ်ဒေါ်မီဆိုးကြားပါလားခင်ဗျာ
โอเควันนี้จ้า
ครับโอเคมิงลาครับครับเราอายุทั้งเมจินาก็อกุเดโมคราซีเปลี่ยนแปลงกาลมาเราเยตัดพั่วเปลี่ยนเปลี่ยนแปลงหมู่โรงงานนี่ตะชู่เราတွေ့ရတယ်နိုင်ငံတကာဥအထူးဖြစ်ဆိုရင်ဥရောပတမကကတင်နှံပြီးရတယ်တချို့တွေ့ရတယ်အဲ့တော့ဒိုမီဆိုရဲ့သုံးသပ်ချက်လည်းသိကျင်တာကလက်ရှိရဲလုံငန်းပိုင်းဆိုင်ရာနဲ့ပတ်သက်လို့အခုလိုပြောင်းလဲမှုတွေကဘယ်လောက်ထိထိရောက်လုံနေနိုင်လေလုံနိုင်နေပြီလဲအခုနေထားသည့်
အခုလက်ရှိတော့လေမြန်မာနိုင်ငံရဲ့တက်ဆက်ပြည်ထောင်လိုက်ရေကိုအရင်ကတည်းကဒါအရင်ကတော့လုပ်နေတာရှိပါတယ်ဒီလိုမျိုးလည်းအားကြီးတယ်ဘာလို့လဲတော့စနာလေးပေါ့လေ2015ပုံပိုင်းလောက်တော့ဒါအရင်ကလည်းလည်းဟိုအဖြစ်လည်းလည်းလည်းဖြတ်တော့သွားလို့ကြောင်းလေခုတော့ပြန်ပြီးတော့မှစတဲ့ပြီးတော့မှပြန်ပြီးတော့မှကျွန်တော်လည်းပြန်ပေးနေတယ်လို့ကြားရတယ်ဒါမှမဟုတ်လေဒီလိုမျိုးကျွန်တော်ပြည့်ရဲ့ခါရလည်းတော့ကောင်းတဲ့ဆင်းရဲကူကလည်းပြန်ပေးစားရတယ်တော့ကောင်းပါအဲ့ဒီကြောင့်လေအမေကမနက်ကလေတော့ပြောနေတယ်လေ။ဒါကဘုံပေါ့လေ။အဲဒီမှာဒီမှာလေသူတို့ကကြောက်ကြံပေးလို့လည်းလို့ရတယ်။အခုလည်းရှိရှိနေမနက်ကလေတော့ပြောနေရဆင်းတောင်းရှိတယ်။အဲဒီမှာဒီမှာရှိရဲ့ဒီရေနဲ့တက်ရှိနေတဲ့ဆိုရင်ဒီ1500လောက်မှာရေတက်ဖက်မှာပြောင်းတော့ပြည့်တယ်။ဒါကမှအတုံးလုံးပေါ့ဒီခဏတောင်းဟိုကလေးကတောင်းနေဆက်ဆောင်နေမှာအကြမ်းင်းကြတောင်းနေဆက်ဆောင်နေဒီတက်ဖက်တဲ့ဒီရာဇဝတ်ဆက်သွားတဲ့ဒီဒီလိုဆိုဆိုရင်ဒီဆောင်လာရမှာတရားတော့တောင်မှမရှိပါဘူး။အဲတော့ရေတက်ဖက်ပြည်ရင်ကြောင်းလေးကိုလက်တဲ့အခါမှာတော့ဒီမှာကြောင်းတခုမျိုးတွေရေတက်ဖက်ပြည်ရင်ကြောင်းလေးတခုလုံးနဲ့တော့မရဘူးဆိုတော့ကျမတို့ကြောင်းတွေစုံမို့ဒီလိုလိုအပ်တဲ့
ဟုတ်ကဲ့ဒေါ်မေဆောခုနကပြောသွားတဲ့အတိုင်းဆိုလို့ရှိရင်လက်ရှိမြန်မာနိုင်ငံလူဦးရေနဲ့ရဲတပ်ဖွဲ့အင်အားနဲ့လုံနိုင်မှုအခြေအနေပေါ့နော်အင်အားနဲ့ထိန်းနိုင်မှုအခြေအနေရဲတပ်ဖွဲ့အင်အားအင်တန်နေနေရလို့ဆိုလိုတာပါလားဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာကအခုကလည်းဒီဆိုရှယ်မီဒီယာတွေတိတ်ပြီးတော့ခက်စားလာတော့ဆိုရှယ်မီဒီယာတွေမှာမကြာခဏအမှုခင်းကိစ္စတွေပြောကြတယ်ပြောကြတယ်ဆိုရင်မကြာခင်တလောကပဲကျွန်တော်တို့ဒီလူကုန်ကူးမှုနဲ့ပတ်သက်ပြီးလူကုန်ကူးခံရတဲ့အမျိုးသမီးတယောက်ကဒီသူမချေနပ်တာကိုမြောက်ဒီရေစခန်းတို့ဘာလို့သူတို့တိုင်နေပြောတယ်ဒါသူ့အပြောပေါ့နော်တိုင်နေတိုင်တဲ့အခါမှာဘယ်သူမှရေးမရှိဘူးဆိုပြီးတော့နောက်ဆုံးမှလူသတ်မှုထိကိုဖျက်သွားများမျိုးတွေကျွန်တော်တို့တွေ့နေရတယ်ဒါကတော့လူမှုကွန်ရက်ပေါ်မှာရေးသားပြောဆိုနေတဲ့အချက်လက်တွေပါအဲ့တော့တခြားအမှုကင်းတွေမှာလည်းတော်များတွေ့ပါတယ်ရဲတပ်ဖွဲ့တွေကသူ့ရဲလုံငန်းပိုင်းဆိုင်ရာမှာကျွမ်းကျင်မလုံနိုင်တဲ့အခြေအနေတွေဟိုတော်များထောက်ပြနေကြပါတယ်ခင်ဗျအဲ့တော့ဒီရဲတပ်ဖွဲ့ရဲ့စွမ်းဆောင်ရည်နဲ့ပတ်သက်လို့ဒေါ်မေဆုဘာများပြောချင်ပါလဲ
အခုကရဲတပ်ဖွဲ့စွမ်းဆောင်ရည်နည်းရတယ်ရဲတပ်ဖွဲ့ကိုအားလုံးလို့ပြောလို့ပါအရင်ကချို့ရဲတွေပေါ့လေဒီချို့ရဲတွေမှာလည်းပေးလိုက်ရည်ရှိတယ်အဂရိတေရာတွေပြောအခုသေးသေးလေးရှိနေရအောင်အခုကြည့်အောင်လို့လေရဲတပ်ဖွဲ့လေးရဲရပေါ့လေအခုဆက်ဆိုတဲ့အခါမှာလုံးလို့ရတယ်ဟုတ်ကဲ့အခုလည်းအဲပို့ဖို့အောင်လို့တို့ကလည်းပေးလိုက်ရင်အားကြီးတော့မှမရှိသေးတော့မှဘာလို့ကြောင့်ရရဟာလည်းအများကြီးသိနေရတယ်ဒီပိုင်းပေါ်ရယ်သိနေထားရင်မရှိရပေါ့ဒီကတော့အခုလို့မှကောင်းတယ်ဆိုရယ်ဆိုတော့ဒီမှာပြောတာဒီမှာလည်းအဲတော်ပြီလေအများကြီးရှိရယ်အဲတကယ်ကောင်းလို့ရှိနေတယ်လေအခုတော့လူလူကိုယ်ကမှဖြစ်တယ်ပေါ့လေဒီတန်းတာလေးပေါ့အဲဟိုကာမလေးရမှုခံရတယ်ပြီးရီကုန်းကူးခံရတယ်ဒီလိုဆိုလို့ရှိရင်ဒီမှာရောပဲလေဒါဒီကုန်းကတော့ဒါကဒါရာဇဝင်ပေါ့ကာမလင်းနေမှုဆိုပြီးတော့မှတားရတဲ့အခါမှာကာမလင်းနေမှုခံရတဲ့ဒီလိုဆိုတာဒါရုံမှာဥဒေကျရတာပေါ့အဲ့ဒီတော့မှသူကညောင်ကြီးကိုလိုက်တာပြီးတော့မှဒီကုန်းကဆိုတာလေသူညောင်ကြီးမှရောက်တဲ့ကောဒီကုန်းခံရတယ်ဆိုတော့ညောင်ကြီးရဲ့တက်ဖို့မှဒီရဲ့တက်ဖို့မှပေါ့လေဒီလိုဖြစ်ခဲ့ရတာတော့ဒီကောင်ကကုန်းတော့ဒီညောင်ကြီးမှရောလုခဲ့ဖို့တော့ဖြစ်ဖို့ပေါ့လေဒါနဲ့ဒီရောက်တော့မှလည်းအဆင်မပြေဘူးလို့လည်းဒီကောင်ကဒီဖိုင်နဲ့မှလည်းဒီမှာပြရတယ်ပေါ့။ဟုတ်က
ဲ
့။တောင်းတာရတော့လည်းပြမှာပေါ့လေ။သူတို့တောင်းတာကိုညာရတယ်ဆိုတာပေါ့လေ။ဒါနဲ့လည်းအခုချိန်မှာကိုမောင်လာရဲ့ဒီမှာအရင်စိတ်ဆိုးရမယ့်အချက်ကတော့ဒီကမပြောမပြောရဘူး။ပြောပြနေမှရှိတာပေါ့။အခုကလေးညီကလည်းဒီမိုးကြီးစိတ်ပြောင်းတဲ့ချိန်မှာတော့အားလုံးအပေါ်မှာငင်းငင်းပြောကြရဲပြောကြရဲဆိုဆိုမိလိုရီပါလေ။အပေါ်လေးကဒီလိုမျိုးပေါ့ဒီဖိုင်နဲ့ပြန်ပြီးတော့မှဒါရေးထားရတယ်ကဒါစိတ်ပေါ်ပေါ်ထွက်လာတယ်ပေါ့။အဲ့ဒါတူရတယ်ဒီမှာရေပုတ်ဖို့ကြံပေးခင်ဗျာတော့ပေါ့လေဒါမျိုးကိုဥပမာဒီကတကယ်လို့အဆင်ပြေဖြစ်နေတယ်ဘယ်လိုလုပ်မလဲတကယ်လို့မြန်မာရေးပြည်သူတွေဆိုတော့ဒါကြာဒီဒီမှာမှတော့အမှုရတယ်ဒီမှာရတယ်ဒါရရတယ်ဒီမှာရတော့ပေါ်ပါလေပေါ့ဒီရက်ကျက်အနေနဲ့အားလုံးမှာတောင်းလို့ရှိရတယ်အနေနဲ့မှာရင်တောင်းရှိရမှာရက်ကျက်မှာဆေးဆံလုပ်တဲ့ဒီပါလေရက်ကျက်ကိုလာရင်ဒီလူတိုင်းကို
ဟုတ်ကဲ့
ဒါဆက်မပြေးရလဲဒါစစ်ကြရမယ်တောင်းလဲဒီလိုမှဖြစ်ပါလေဟုတ်ကဲ့ဒါဆက်မှာဒါဥပမာဒီမှာဘုရားမမလို့ဘုရားမင်းမမရေးကြမှာဒါကြောင့်ဒီမှာရေးကြမှာစာမေးကြတောင်းရှိရမှာဒါမျိုးမပြေးသေးစစ်ကြမှာတောင်းရှိတာတော့
ဟုတ်ကဲ့ခင်ဗျအဲဒေါ်မေဆုလေးလိုင်းပေါ်မှာခဏနေပြေးပါအောင်ခင်ဗျကျွန်တော်နောက်ထပ်ပြန်တိုင်းဆွေးနွေးမဲ့သူဥရောပဆောင်ဖိတ်ခေါ်ကြပါလေခင်ဗျဥရောပကြားပါလားခင်ဗျဟုတ်ကဲ့ဥရောပကတော့ဒီရှစ်နေလဲဖြစ်တဲ့ခါကျတော့ရဲတွေနဲ့နေတူဘာထိတွေ့နေရတဲ့ပုံကိုဖြစ်ပါတယ်ခင်ဗျာခုနကကျွန်တော်ပြောသွားတဲ့အတိုင်းပဲရဲတွေရဲ့အမှုအကျင့်နောက်ရဲလုံငန်းပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့အရင်အချိန်တွေတည်းထူးရဲကတိုးတက်လာတာမျိုးသတိထားမိလားဘလို့အချိန်တွေရှိပါလဲခင်ဗျာ
ရဲတပ်ဖွဲ့ကိုအကြောင်းကိုပြောမယ်ဆိုရင်လက်ရှိဒီဇင်ဆိုဒီဘုံချင်းကဥရိပုံမှာ190နေနဲ့ဒါသူကြတဲ့လုပ်ငန်းသဘာဝတာဝန်ကိုထမ်းဆောင်ရမြတ်ဖြစ်တယ်လို့ပြန်ထားလာတယ
်။ဟုတ်ကဲ့
။ဒါပေမဲ့လာကြတော့ဒါပဲ။တာဝန်ကပူတယ်။အဲ့ဒါဘာကြောင့်လဲဆိုတော့ရဲအလုပ်ကိုရဲမလုပ်ဘဲနဲ့ရဲမလုပ်ရဘဲနဲ့ရဲမဟုတ်တဲ့လူတွေကအပေါ်မှာတိုင်ပြီးအမိတ်ပေးစနစ်နဲ့ကျုပ်နေတာကြောင့်အခုလိုဖြစ်နေတာ
အဲ့ဒါဘယ်သူကိုဆိုလိုပါလဲခင်ဗျာဘယ်ဌာနဆိုင်ရာကြီးလားဘယ်လိုမျိုးအပေါ်ပိုင်းဆိုင်လ
ဲဟုတ်လားဗျာ
ဟုတ်ကဲ့
ဒီရဲချုပ်အစင်းတို့ဘာတို့အစပေါ့နော်အဲ့ဒီမှာ ရဲအစီမူမူလာရဲနေမပဲနဲ့တက်ကအတင်ပြောင်းလာတဲ့ပုံကဒီအကျုပ်လို့တော့သူကသူ့တက်ကအမိတ်ပေးစနစ်ရဲအလုပ်ကအမိတ်ပေးစနစ်မဟုတ်ဘူးဗျဥပဒေအလုပ်ဗျအဲ့တော့ဥပဒေအလုပ်လုပ်တဲ့လူကအမိတ်ပေးအောင်လည်းတော့မရဘူးဥပဒေအတီတရားနဲ့သူ့ကိုတင်ကြလက်ချင်ပြုစုပြုတော်ပေးရမှာသူတို့နားမလည်ဘူးဗျအဲ့ဒီကကြတော့ရဲရီယာလုတ်ချရတယ်လုတ်ပြီးရဲလဲဆိုဆိုတာဘယ်နှမရှိမှန်းတော့မတချို့ရှာမပါနိုင်ဘူးရဲလဲဆိုရတယ်မပြည့်မစုံနဲ့တော့သူတို့တွေကအုပ်ချစ်စကိုင်းနေမှာများသောအပြည့်40လောက်ပဲရှိတယ်ခင်ဗျာချစ်စဲလောက်ပြတာပြီမယ်လို့တကယ်မရှိဘူးအဲ့တော့ဒီလိုမျိုးဘယ်လိုမှသူတို့အကားကိုမပြီးနိုင်ဘူးအကာအကွယ်မပြီးနိုင်တဲ့ပြည်သူတို့ကိုသူတို့ကမကာအကွယ်နိုင်လို့သူတို့ဓာတ်နဲ့လက်ကုတ်တဲ့လူကိုကြည်သူကဖမ်းမိနေရတဲ့ဘဝရောက်အဲရဲရဲမှာစိတ်တချာစင်းမှုတွေဖြစ်ပြီးတော့ကိုကိုကိုတတ်သိတာတွေကလည်းများပြားလာတယ်တတိတတနေ
ဟုတ်ကဲ့ကျွန်တော
်ရဲတပ်ဘွယ်ကို
တဖက်မှာရဲ
တအောင်ဆိုရင
်ဟုတ်ကဲ့ပြောပါ
ဟုတ်ကဲ့
တကယ်တော့တချိန်ထဲမှာကျွန်တော်အဲရဲတပ်ဖွဲ့တူတဲ့ကိုနောက်ပိုင်းမှာဆက်ဆွေးနွေးပါမယ်ကျွန်တော်တချိန်ထဲမှာကျွန်တော်မေးချင်တာကရဲအောက်ခြေအစစ်စစ်မှာလက်စားမှုတွေလိုင်းကြီးပေးရတာဒီပြဿနာကြီးလည်းကျွန်တော်များများအရင်ထဲကရှိခဲ့ပါတယ်အခုပြောင်းလဲလာတဲ့အားဒီလက်စားမှုတိုက်ဖြစ်မယ်ဆိုတာဆိုရလက်ထက်မှာရောထူးခြားမှုတိုးတက်မှုရှိပါလား
မရှိပါဘူးဘာဖြစ်လို့ဆိုတော့သူကပုံစိမ့်တော့တန်ကိုမခိုင်းနိုင်ဘူးအလုပ်တန်ကိုမခိုင်းနိုင်တဲ့ခါကျတော့လုပ်နေတာတွေကကြားသိနေရပါတယ်အမကွာကိုဆရာမပြောသွားလို့ပေါ့။ရဲအလုပ်လုပ်ချင်ဘူးပတ်ဆိုင်ရမှလုပ်ချင်တယ်ဆိုပေါ့။အမှုသွားတိုင်းနဲ့ဘောလူဘောပုတ်လွတ်တယ်။အဲ့တော့တကတရားလို့ဒီတရားကတကဘောလူဘောပြန်ပုတ်တယ်။အဲ့ဒါနဲ့ပဲလင်းလင်းကရနောက်ဆုံးတော့သူဘာသာသူပဲဆုံးဖြတ်ခြင်းနဲ့လူသားမှုဖြစ်ရတဲ့ဆိုင်အိမတာမကိုကျွန်တော်တို့နိုင်ငံမှာစိတ်မကောင်းမှဖြစ်ရတဲ့ကိစ္စပါ။အဲ့ဒါဒီလင်းလင်းကရအင်တာဗျူးကမှားရင်တောင်တဘုံမျိုးနေရတရားရတောင်ကြီးတယ်လူအပြီးတော့ရဲစခန်းကတောင်ကြီးတယ်လူအဲ့ဒီပုံကိုယ်တွေတော့တက်ဆိုင်ရမြတ်ကအရေးယူနေတယ်လို့ကျွန်တော်ကပြောနေပါတယ
်ဟုတ်ကဲ့
တုတ်တက်မှုကြီးသလားဆိုရင်စောင်းရီရေးရီမပြေလေလို့မရှိဘူးလို့ပဲပြောမယ်
ဟုတ်ကဲ့ခင်ဗျာကိုဥရောပဆန်အောင်တော်မီဆူလီလိုင်းပေါ်မှာခဏနေပြပအောင်ခင်ဗျာတော့ရှင်နေကျွန်တော်ဖိတ်ခေါ်ကြပါလေအရင်ဆုံးကိုစောလင်ဖိတ်ခေါ်ကြပါလေကိုစောလင်တူတုတ်ဆွေးနွေးလို့ရပါတယ်ကိုစောလင်ကရံပြဲမျိုးပါပါတဲ့
ဟုတ်ကဲ့ရောခင်ဗျာရံပြဲမျိုးမှာတော့ရေးရရေးရလောက်ဖုံးလို့မရတော့တော်တော်လေးတိုးတင်နေပါတယ်ဘာဖြစ်တယ်လဲဆိုတော့ဟိုလမ်းကစားဝိုင်းနဲ့အရေးဆိုင်ကြီးပြဆိုင်ကြီးကတော့နေပြီးတော့လမ်းကြီးကြီးကအရှင်းကြီးဖုံးလို့ရတာဖြစ်နေပါတယ်လမ်းကြီးကိုဟိုကျွန်တော်ရေးဆိုင်ရှိမှာအရင်ကမှတဖြည်းဖြည်းဘာလို့လဲဆိုတော့ဆိုင်ဆိုင်ရှိတဲ့လူရလို့ရှိရင်ဆေးဆေးဆိုဆိုရရလေးလေးလည်းဒီလိုလေလမ်းမခိုင်းမဟုတ်ရအောင်ပြုပါတယ်ညာဟိုဆေးလာတမန်ကလည်းဆေးလာတယ်ကဘူးရတောက်စားပြီးအဲ့ဒီဆိုရမ်းဆိုရင်ဘူးထိုက်ချုပ်ဘူးလို့တိုင်ပဲတော့အဲ့လိုပြုနေပါတယ်နောက်ပြီးတော့ကျောတော့ဒီမှာနေရင်ဒီတော့ခင်ဗျာနည်းလို့မဟုတ်ပါဘူးညာမနည်းအောင်ဒီလိုဒီတော့ဘယ်လိုလုပ်လို့ရဒီအနေနဲ့ပါတယ်ဘာဖြစ်လို့ဆိုရင်ဆိုတာအမှုရေးစနေမဟုတ်တက်ရတာကိုဒီလိုဘာမှဟုတ်ချင်ရတယ်ခင်အာရေးညာနေလို့ကျောင်းကအလေလုံးဝမသိပါဘူးအတိအကျတော့ပြင်းကပြောတော့လက်စားမှုအဲဒီလက်စားမှုအားရရှိရင်ဒါဟာတောင်းရမှာနည်းအတိအကျပါ
ဟုတ်ကဲ့ဟုတ်ကဲ့ကိုစောလင်ဟုတ်ကဲ့ကိုစောလင်ကျေးဇူးပါပဲခင်ဗျာကျွန်တော်နောက်ထပ် thread shift တူဖိတ်ခေါ်ကြပါလေကိုစောလင်တို့ဟုတ်ကဲ
့
ကျွန်တော်အညာမီအောင်ကြီးကောင်ကြီးကြားပါလားခင်ဗျာတို့တို့ဆွနေမြင်များလို့ရပါတယ
်ကြားရတယ်ခင်ဗျ
ာဟုတ်ကဲ့
ဟုတ်ကဲ့ကျန်တယ်ဆင်းရဲပါတယ်ဘယ်လိုပါလဲ။ကျောင်းတွေဆိုမျိုးနဲ့ရက်ရအစံပါရကြီးရရဲကြီးတဲ့အပြည့်ပြောလို့တော့မရဘူးကွာ။ကျွန်တော်တို့တူးချင်းပြီးရစိတ်ကြတာလေကျွန်တော်တို့လိုပါတယ်ကွာ။ချောင်းထော်ကျော်အဖိုးကြီးကလာစပိန်နဲ့စပိန်နဲ့ဟိုငါလာတမီးလေးကိုမတူးချင်းလို့ချင်းပုံမရရလို့မှဖြစ်ရတယ်ကွာ။ဥဒိဒီမှာရှင်ဖြစ်တဲ့ရှင်လေးကတရားလုံးကိုခဏနဲ့ထုတ်ပြီးခုကွာ။အဲ့တော့တူးချင်းပြီးရစိတ်ကြတာလေလိုပါတယ်ကွာ။အရာရာမှာရဲတောက်တဲ့အားလေနေတော့ရဲကြီးတဲ့အပြည့်ပြောလို့မရဘူးကွာ။ဘာလို့ဒီလိုလဲ။ရဲတွေအားနည်းချက်ရှိတယ်လို့အားပါချက်ရှိတယ်လို့ရှိတာလေကျော်တစ်ချက်ထည့်ပြောပါမယ်။တင်ပေးပြောမယ်အတွင်းကတင်ပေးမယ်ဆိုင်ပါကကာလာသေးက16မိုင်နဲ့9ခါလို့မှ16ရက်ခဏလာမထောင်ချင်ရစီရာရှိနာကြီးတော့ဖြစ်သွားတဲ့ရေတောင်ဆေးကုမ္ပဏီတန်းရှိဥက္ကမောင်ကြီး59ရက်အပတ်ခါတဲ့ဒီကမှုပေါ့ဗျာ
အဲ့ဒီမှာကျွလွန်တဲ့တရားခံတွေကိုရန်ကုန်တိုင်းရတခွဲကနေပြီးမာကြီး30အတွင်းကိုခေါ်ထုတ်ပြီးဖမ်းဆီးနိုင်ကြတာပဲ။တပ်ပြကံပြစ်စီအထောက်အထားနဲ့ခံရလို့ပါ။ဒါလေးကရဲတွေရဲ့အတာပြက်ပေါ့ဗျာ
။ဟုတ်ကဲ့
။အားလဲချက်တွေလည်းရှိတော့ရှိမှာပေါ့။အဲ့ဒီအားလဲချက်တစ်ခုနှစ်ခုတွေ့ရမယ်ရဲတခွဲအကုန်လုံးရဲ့အားလဲချက်ပါဆိုလို့ရှင်တော့တရားမီးလောင်းမပြဘူးလို့တော့ကျွန်တော်အဲ့လိုပဲတုံ့တက်ပါတယ်ကျွန်တော်ရတခွဲရောပါဘူးခင်ဗျာအများကြီးအောင်ကြီးလာကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါအများကြီးကိုအောင်ကြီးကျေးဇူးပါကျွန်တော်နောက်ထပ်သရော့ရှစ်တူဖိတ်ခေါ်ကြပါလေတီးလေမူတူတူဆွေးနွေးမေးမြန်းတီးလေမူမရှိပါဘူးခင်ဗျာကိုထုံးကိုကိုလီလိုင်းပေါ်မှာကြားပါလားကိုထုံးကိုကိုတူတူဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ဟုတ်ဟုတ်ကဲ့ခင်ဗျာကျွန်တော်ကရတခွဲဝင်နေဟာဘယ်လဲကျွန်တော်ဒိုင်းမောဒိုင်းမောစိုက်ပါဆက်လာတဲ့ပူရီကိုပြောနေတာခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ပြောပါအ
ော်ဟုတ်ကဲ့ဆရာကျွန်တော်ကတူကြီးကကျွန်တော်ပြောနေတာဟိုကနဲနေတာလားဒါမှမဟုတ်သူတို့ကဟိုကနီးပညာပဲဒါနေပါနေတာဒီအခုကကျွန်တော်နိုင်ငံမှာဟိုလိုလေးနီးပညာတူတဲ့နေပြီးတော့နိုင်ငံကအခုကဟိုတိတ်ပြီးတော့မကြလေးပြီးတာဒီ line 3နာရီဝင်ကြတာတွေကဒီ
အခု
က line ပေါ်မှာတွေကလူလိမ်ကြီးတားအများကြီးအများကြီးတွေ့နေရတယ်ဒါတွေသူတို့ကမမြင်တာမတွေ့တာလားမတိုင်လို့အရင်ကြီးရတာဒါမှမဟုတ်ဒီလိုမှနီးပညာတွေဒါနှိပ်ပါနေလို့လား
ဟုတ်ကဲ့ကျွန်တော်မေးကြည့်ပေးပါမယ်ကိုထုံးကိုကျေးဇူးပါကျွန်တော်အခုမမေဒေါ်မေဆိုးကိုပြန်ဖိတ်ခေါ်ချင်ပါတယ်မမေဆိုးကြားပါလားခင်ဗျာ
ဟုတ်ကဲ
့ခုနကဒီရဲတွေရဲ့အားကြက်ဆမ်းမှုကိစ္စတွေသူကတော့ရှင်တွေဆွေးနွေးတာတွေပြောခင်နောက်ဆုံးကိုထုံးကိုကိုမေးတဲ့မေးခွန်းလေးကိုပဲတို့ကျွန်တော်အရင်မေးချင်ပါတယ်မြန်မာနိုင်ငံမှာစိုက်ဘာပိုလိစ်ဆိုပြီးတော့တသက်ရှိနေပြီလားခင်ဗျာไซเบอร์ဒီอินเทอร์เน็ตတွေနဲ့ပတ်သက်ပြီးတော့စောင့်ကြည့်ပြီးတော့ရေးယူနိုင်တဲ့ဒီရဲတပ်ဖွဲ့ကနေပြီးတော့စောင့်ကြည့်ရေးယူယူဖို့အတွက်တက်ခွဲလို့ဟာမျိုးတက်လို့ဟာမျိုးထားပြီလားခင်ဗျအ
ဲ့တော့ဒီဆိုင်တော့လေဟိုလိုမျိုးပြောင်းဝင်တော့ဖတ်တာတော့ကျွန်မမသိသေးဘ
ူးဟုတ်ကဲ့ဟုတ်
ကဲ့ဆိုင်ပါနဲ့ပတ်သက်လို့လေ
ဟုတ်ကဲ့ဟုတ်ကဲ
့ဒီလိုနဲ့ကျွန်တော်များများလုပ်နေတာလည်းရှိတာ
ဟုတ်ကဲ့
ကျွန်မမသိသေးဘူးလေမလုပ်နေတာလည်းရှိတယ်ဟောလည်းမမီဟိုဘောလေဒီရဲတပ်ဖွဲ့နေလည်းလုပ်နေတာလည်းရှိတယ်ရှင်ဟုတ်
โอเคကျွန်တော်နောက်တစ်ခုမေးချင်တာကခုနကသရော့ရှင်တွေဆွေးနွေးသွားတဲ့အထဲမှာရဲလုပ်ငန်းပိုင်းဆိုင်ရာနဲ့ပတ်သက်လို့သရော့ရှင်တူကတော့ဒီခုနပြောလို့နေမီတွေမှာသူနေတွေမှာခုနအာဂိလက်စားမှုခြေနေတွေပြောတယ်တယောက်ကတော့တယောက်ဒီဆူမိုးမှာရဲတစ်ခုတည်းတောင်းဝင်ရှိဘူးတခြားအဖွဲ့စည်းမှာတောင်းဝင်ရှိလို့ဆွေးနွေးပါတယ်ကျွန်တော်မေးချင်တဲ့ကိစ္စကတော့ရဲတင်နန်းเจ้าကြီးရဲ့နဲ့ပတ်သက်လို့ပါရဲတင်နန်းเจ้าကြီးကနေပြီးတော့ရဲလက်ဆွေးနဲ့ပတ်သက်လို့တေးချာချာချက်ချက်နန်းနာဒီရဲတက်သားတွေကိုပညာပေးနိုင်ရလားရဲတပ်သားတွေကရောရဲလက်ဆက်နဲ့ပတ်သက်လို့ကြည်ညင်းညက်ရှိကြရလားဒေါ်မီဆိုးရဲ့အမြင်သိကြပါလား
။ Yeah, ဒီမှာကျမကဘာလဲဆက်ပြောမှာနော်။ရဲတပ်သားဝင်တယ်ဆိုလို့ရှိရင်ခုနေတာချင်းနဲ့ဝင်လို့ဆိုရင်ရဲတပ်သားကဒီမှာ6လောက်ပေးရတယ်။ရဲတပ်သား6လောက်ပေးရတယ်ဒီမှာလေသူတို့ကဒီမှာဒီမှာဆိုင်ရမြားပေါ့။အဲ့ဒီမှာဆိုင်ရလေလုံးဝရမချောင်းခင်းလို့ဆိုတော့တော့နေပြီးတော့မှရေးတဲ့ server ကိုတင်နေရလို့ဒီမှာတွေ့ရတယ်။အဲ့တော့ server နဲ့ပါပြီးတော့နေလို့ဒီရေးတဲ့ server နဲ့ပြီးသွားလို့ရှိရင်ရေးတဲ့ရင်ရောက်တယ်ပေါ့။ဒီတိုင်းမှာဟိုဟုတ်တက်ပြီးတော့မှတောင်းဆက်ပါပါတယ်။ဒါကြောင့်တော့ဒီစက်ကလည်းဒီအရာရှိပေါ့။ဒီလောက်ဒီနေ့ဆိုလို့ကျွန်တော်ဒီလိုမျိုးမှတစ်ခုတင်ရတယ်။ဒီ server ကလည်းဒီ code project ကြီးဒီ level ဆိုရလေဒီရေးတာဖြစ်ကြနေပေါ့။အခုလက်ရှိအဲ့ဒီမှာဒီလိုဖြစ်နေတယ်လာရောမြင်နေမှရှိရအောင်အော်ကျမတို့အနေနဲ့ဒီ server တွေလည်းပြန်ပြောင်းအောင်လဲတင်းနေလို့ပြန်ပြောင်းမှကြီးကြီးကျယ်ကျယ်ပေါ့အချိန်လေးပို့ပြီးတော့မှဒီတင်းနေအချိန်တော်လေးလို့ရှိလို့ရှိနေဆက်ပြီးတော့မှပေါ့တင်းနေလေးဆက်ဖြစ်ချက်ပြီးတော့မှတို့လည်းတင်းဖို့တော့လိုအပ်တယ်ဒီလောက်တင်းနေရှိလို့လောင်းနေရတော့လက်ဆက်တစ်ခုလုံးမှဘယ်လောက်ကြီးပေါ့လက်ဆက်ကိုလက်မှန်ဆက်နေတဲ့အခုလိုခုခုကြီးနေဆိုတော့တော်တော်လေးကျေနပ်စစ်တွေဝိုင်းရှိရဲ့
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒ
ီကတည်းကတော့ကျွန်တော်နေရလို့ပြရရလို့ဖြစ်လေဒီကနေ့ဘောမှာလဲဟိုဒီမှာဒီလိုဆိုကွန်မြူနတီပေါ်လေးဘာလို့ဒီမှာရှိနေကြလားဒီဆောင်ဒီလောက်ဆိုတော့စတင်လုပ်တယ်ကွန်မြူနတီပေါ်လေးဆိုတော့အင်ဂျန်ကလည်းသူတို့ဒီလောက်မှာဒီရဲလူများကိုပြည်သူတွေနဲ့လက်ကျက်ပြီးလုပ်တာဒီမှာခုခုနေရမှာလဲဒီရန်ကုန်မှာဒီနေရမှာလဲဒီကွန်မြူနတီပေါ်လေးဆိုတော့ဒီအတိုင်းပဲဒါနဲ့လည်းပြည်သူနဲ့ရဲနဲ့လို့ရှိရရောက်ရှိပြီးမှာပြည်သူတွေရဲ့ဆက်ကျပါရောဒါဒီလိုရဆက်ရဘူးသူများမဲစားစီရီယာမနလိုရဲပါဘယ်လောက်ရှိရဒီမှာဖြစ်တယ်ဘယ်လောက်နိုင်လဲအတန်းတောင်ရှိသေးရဲ့အဲဒီပင်နန်းနေရာလေအများကြီးလဲလိုအပ်သေးရမာဒီယမိုင်းနေရာမှာဒီပတ်လေးနဲ့ဆက်ကြတဲ့နေရာသားကွာ ဒီလိုရရဲ့ဘုံနဲ့ပေါ့ဒီရဲမှလည်းဒီလိုရှိရပေါ့လေအထူးရုံးနေနေရတယ်ရတက်ခွက်တခုဆိုလို့ရှိရင်အဲဖြစ်လာတဲ့အထူးရုံးနေမှာဆိုလည်းရဲရနေနေရတယ်နောက်တစ်ခုကဒီလိုရှိရတယ်လည်းအဲဒီတိကျတဲ့ကောင်ကသူ့ကိုရှင်းနေတယ်ဆိုလို့ရှိရင်အဲရဲတော့ဒီလိုဖြစ်ဆင်းရတယ်ဆိုရင်ငွေကမှမောရတယ်ပေါ့ရဲဒါတွေကလို့ရတယ်ရဲငွေကမှမောရတယ်ဆိုမှဒါတွေဖြစ်ရောဒီကငွေမုန်းပြီးစိတ်နဲ့တော့ပို့ပြီးရဲကိုပြစ်တာလို့ပြောပြီးမုန်းရတယ
်အဲ
ရဲဆက်ဆက်ဒီမှာလည်းပြောလို့ဒီမုန်းကြီးဆိုလို့ရှိရင်ဒီမှာပြောလို့ရေတက်ဆက်တူလည်းတော့ကောင်းပြီလို့နေရာဦးဒီရောဒီအရေးရောဒီဦးလေးပေါ့ဒီဦးလေးဒီရက်ဒီရက်လည်းအဲဒီအရေးရောကြားလို့ရှိရင်ဦးလေးကြံပြဦးလေးဒီနေ့ရေးပြလိုက်တာဆိုတော့သူကသူရရောက်တယ်ဘယ်မှာလဲအကောင်ဆုံးအောင်ကြောင်ရှိတယ်ဒီမှာလေ
ဟုတ်ကဲ့ခင
်ဗျာဒီပြောင်းလို့ရှင်းလို့ပြီးတော့အားလုံးကတော့3-3ပြေသွားမှာတော့လေ
ဟုတ်ကဲ့ကဲကျွန်တော်သရရှင်စာတချို့ဖတ်ချင်ပါလေသရရှင်တူကဂျွန်မင်းဝေဆိုတဲ့စာကဘာမှထူးထူးတွေလုပ်မနေနဲ့တဲ့တက်ကမူကြရှိကူတွေကိုတော့ဖြုတ်ပလိုက်တယ်တရားဥပဒေစိုးမိုးသွားမယ်တဲ့နောက်တော့သရရှင်ဖြစ်တဲ့ကိုချင်းကြီးကလည်းကိုချင်းကြီးကလည်းဒီပြည်သေးရေးကိုပြည်သူ့လက်ထဲထည့်ပေးဖို့ပြည်သေးရေးသာတမရကိုတာဝန်ခံတော့မှတဖြည်းဖြည်းရေးဆွမ်းရင်ပြည်လာမယ်ဆိုပြီးတော့သူရေးပါတယ်ခင်ဗျာကျွန်တော်ကတော့ဦးရောဘတ်ဆောင်းကိုဒါနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်ပြောမယ်ဆိုရင်မြန်မာနိုင်ငံရဲ့တပ်ဖွဲ့ကပြည်သေးရေးဝန်ကြီးဌာနကြီးအောက်မှာပါပြည်သေးရေးဝန်ကြီးဌာနကအများကပြောနေကြတယ်တည်နေကြတာကတော့စစ်တပ်ကချုပ်ကန့်ထားတဲ့သဘောဖြစ်နေတော့အဲ့တော့တကယ်တမ်းရဲလုပ်ငန်းပြုပြင်ပြောင်းလဲရေးလုပ်မယ်ဆိုလို့ရှိရင်တကယ်တမ်းဖြစ်နိုင်ရလားပြည်ထောင်ရေးနဲ့အခုလိုဒီဖွဲ့စည်းပုံရအခြေအနေပေါ့နော်ပြည်ထောင်ရေးကစစ်တပ်ကကင်ထားတယ်တမရကလုံမဲ့ဆိုရင်လုံလို့ရတဲ့အနေထားရှိလားဘယ်လိုမြင်ပါလဲခင်ဗျာ
မဖြစ်ဘယ်လိုမှမဖြစ်နိုင်ဘူးဒီရေကိုဒီအရင်ကတည်းကတရားရအောင်မှရှိခဲ့တာပေါ့နော်အဲ့တော့ဒီအောင်ပြန်ပြေးပြီးတော့ရဲတပ်ဖွဲ့တွေမှရောက်နေတယ်တမရကလူကြီးတွေရှိတယ်အဲ့ဒီလူကြီးတွေကိုတမရနဲ့တက်ဆိုင်နေအဲ့ဒါဥပိုင်းတို့ဘာလို့ပြန်ပို့ပေးလိုက်ရဲကိုရဲလုံးနဲ့ကျွမ်းကျင်နေအောက်ကြီးတက်လာတဲ့အရာရှိကြီးအုပ်ချုပ်ရင်ကောင်းတယ်အခုကျွန်တော်တို့နိုင်ငံမှာဖြစ်နေတာဟိုလူလူအနေဝိုင်းပြီးကူညီလိုက်လို့ပေါ်သွားတဲ့ဒေသအများတယ်လေးလောက်ပြန်လူသားမှုမပေါ်ပါ
ဟုတ်ကဲ့ဦးရောပိုက်ကျွန်တော်စက္ကန့်20လောက်ပဲချိန်ရတော့တယ
်မပြီးပါဘူ
းဟုတ်ကဲ့နည်းနည်းလေးချုပ်ပြီးတော့ပြောပြပါနော
်အဲ့တော့ဘလို့ဘာလို့ရဲတပ်ဖွဲ့ကိုတိုးတက်စေချင်ရဲတပ်ဖွဲ့ကြီးများများထုတ်ပါရဲတပ်ဖွဲ့မှာလာစာကိုတိုးပြီးပါရဲတပ်ဖွဲ့တွေကိုရဲအုပ်ရဲတပ်ရဲတပ်တော်ဝင်နေဆိုတာအင်တန်ရှားပါသွားပြီနော်ကုန်ကြီးတွေကမကန်နေရတော့မဝင်ရများတယ်အဲ့ဒါကြောင့်ရဲတပ်ဖွဲ့မှာအင်အား
ဟုတ်ကဲ့ခင်ဗျာကျွန်တော်ဥရောပကြီးကျွန်တော်တို့အချိန်လဲဆစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ဒေါ်မီဆိုးနဲ့ဥရောပဆန်းကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာသွားရှင်ကိုလည်းကျေးဇူးတင်ပါတယ်ကျွန်တော်ဒိုက်လီလိုက်အစီအစဉ်ကိုတော့ဒီမှာပဲညနာခွင့်ပေးပါခင်ဗျာ
ကိုတားညုံဆွေးနွေးတင်ဆက်တဲ့အင်္ဂါညဒိုင်အလီလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးပါအောင်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ကုလသမဂ္ဂအထွေထွေညီလာခံမိန့်ခွန်းမှာတော့ကမ္ဘာတဝန်းကစိန်ခေါ်မှုတွေနဲ့အမေရိကန်ဆိုးရရဲ့မူဝါဒတွေကိုချပြပြောဆိုသွားပါတယ်ဒီနေ့မိန့်ခွန်းမှာတော့မနစ်တုံးကလိုမြောက်ကိုရီးယားခေါင်းဆောင်ကိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုတာမျိုးမရှိဘဲနျူကလ িয়ার နဲ့မစ်ဆိုင်းတို့အစီအစဉ်တွေလျှော့ချဖို့ကတိပေးခဲ့တဲ့အပေါ်ကျေးဇူးတင်စကားပြောခဲ့ပါတယ်တချိန်တည်းမှာပဲအီရန်နိုင်ငံအပေါ်မှာတော့နျူကလ িয়ার ရင်းနဲ့ပတ်သက်လို့နိုင်ငံတကာကဆက်လက်ဖိအားပေးသွားဖို့တိုက်တွန်းခဲ့ပါတယ်။အမေရိကန်ပြည်တွင်းရင်းနဲ့ပတ်သက်လို့ပြောရမှာတော့သူအစိုးရလက်ထက်မှာမကြုံဘူးလောက်အောင်နိုင်ငံရေးစီးပွားရေးအရာအင်အားတောင့်တင်းလာတယ်လို့ပြောဆိုသွားပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအင်နဲ့ထိပ်သီးဆွေးနွေးပွဲကနေအကျိုးရလက်အများပြားထွက်ပေါ်ခဲ့တယ်ဆိုပြီးတော့လည်းဒီမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့နျူကလ িয়ার ကင်းစင်ရေးတတိရှိရှိဆောင်ရွက်ခဲ့မှုအပေါ်မှာသမ္မတထရန့်ကချီးကျူးပြောဆိုသွားတာပါ။ထိပ်သီးတွေ့ဆုံပွဲဖြစ်မြောက်ခဲ့တဲ့အပေါ်တောင်ကိုရီးယားဂျပန်နဲ့တရုတ်ခေါင်းဆောင်တွေကိုလည်းသမ္မတထရန့်ကချီးကျူးပြောဆိုသွားပါတယ်။အရှေ့လယ်ပိုင်းဒေသတွင်ပြဿနာတွေကိုပြောဆိုရမှာတော့အီရန်နဲ့ဆီးရီးယားနိုင်ငံတွင်အစ္စလာမ်မင်အစွန်းရောက် IS အဖွဲ့ကိုတိုက်ထုတ်နိုင်ခဲ့တဲ့အခြေအနေ၊ယီမင်နဲ့ဆီးရီးယားနိုင်ငံတွင်ကစစ်ပွဲတွေနဲ့ပတ်သက်ပြီးသမ္မတထရန့်ကပြောဆိုသွားတာဖြစ်ပါတယ်။နိုင်ငံတကာရာဇဝတ်မှုခုံရုံး ICC ရဲ့လုံပုံလုံနည်းတွေကိုဝေဖန်လိုက်ပြီးအမေရိကန်ရဲ့အချုပ်အခြာအနာကိုတော့ထိပါးခံမှာမဟုတ်ဘူးလို့လည်းသမ္မတထရန့်ကပြောဆိုသွားပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်သိငိထိုင်ပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရေးမှုကကိုအောင်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ပီတာဟန်နီဖြစ်ပါတယ် VOA American အသံညပဲ့မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ25 32 52တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ကျွန်မမြသစင်အောင်ပါ
This program has come to you from the Voice of America, Washington.